Welcome to the Voice of America in Burmese.
ပြန်မောင်းခင်ဝေတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီယိုအမေရိကန်တန်ကနေ2022ခုနှစ်ဧပြီလ30ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းကဒီနေ့မှလည်းဆက်ပြီးတော့ကြမ်းကြမ်းခံတွန်းလှန်နေပါတယ်မြန်မာနိုင်ငံကထင်ရှားတဲ့ရှမ်းနိုင်ငံကြီးခေါင်းဆောင်ဦးခွန်ထွန်းဦးရန်ကုန်မြို့ကနေမှာဒီကနေ့ကွယ်လွန်သွားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းချိန်ကစပြီးတော့စစ်ကောင်စီလက်ချက်ကြောင့်တည်ဆုံသူဦးရေဟာ1800ကျော်သွားပြီလို့ AB ကထုတ်ပြန်လိုက်ပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူစကိုင်းတိုင်းကမ့်ဘလူးမြို့နယ်ကအင်ငုတ်တို့ကြေးရွာကိုစစ်ကောင်စီတပ်တွေကမနေ့ကမီးရှို့ခဲ့တာနဲ့ပတ်သက်ပြီ
းရွာကအင်ဂျီ350ဝန်းကျင်လောက်တော့ရှိတယ်ဗျတချို့အင်ဂျီကလက်နက်ကြီးနဲ့ကြားလက်နက်ကြီးကြားလို့ပြီးလောက်နေတချို့အင်ဂျီကတော့သူတို့ကိုယ်တိုင်ရှို့တယ်မြို့ပေါ်တော့ရွာအဲ့လေရွာလေကောင်လမ်းမကြီးရဲ့အရှိတ်ချမ်းကအင်ဂျီအကုန်လုံးကြီးပါလောင်သွားတယ်ဆိုတော့အကုန်လုံးလောလောဆယ်တော့ခမန်းကြီး150လောက်တော့ရှိတယ်
အင်္ဂုတ်တို့ကြေးရွာတို့ပြောပြတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုအကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဒိုတန်စီစဉ်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရနဲ့ခက်ပြိုင်ကပါအစီအစဉ်တွေအပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာရုရှားရဲ့ထိုးစစ်ကိုယူကရိန်းတပ်ဖွဲ့တွေဒီကနေ့ကြမ်းကြမ်းခံတွန်းလှန်ပြီးထိန်းထားနေနိုင်တယ်လို့ယူကရိန်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ယူကရိန်းစစ်မှုလုပ်ငန်းအဓိကနေရာတစ်ခုဖြစ်တဲ့ Donbas ဒေသကိုသိမ်းနိုင်ဖို့ရုရှားအစိုးရကကြိုးစားနေတာဖြစ်ပြီးရုရှားထိုးစစ်ဟာစီစဉ်ထားတာထက်ပိုပြီးနှေးကွေးနေတယ်လို့အနောက်နိုင်ငံတွေကစီရေးလေးလာသုံးသပ်သူတွေကပြောပါတယ်။ဒီတော့တွင်မှာပဲယူကရိန်းတောင်ပိုင်းကစစ်တံကြောင့်အကြီးအကျယ်ထိခိုက်ပျက်စီးနေတဲ့မာရီယိုပိုးစိတ်ကမ်းမျိုးကနေအကျက်သားတွေကိုကယ်ထုတ်နိုင်ရေးကုလသမဂ္ဂကဆက်ပြီးတော့ဂျာဝင်စစ်ဆန်နေပါတယ်။လွန်ခဲ့တဲ့သတင်းကိုဗတ်မှာယူကရိန်းကိုစပြီးကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကမာရီယိုပိုးမျိုးကိုသိမ်းနိုင်ဖို့ရုရှားတို့ကြိုးစားနေတာပါ။မာရီယိုပိုးမျိုးရဲ့နောက်ဆုံးခံစစ်ခြေကုပ်စခန်းဖြစ်တဲ့တံမဏိဆက်ယုံကြီးတွေကနေသူတို့ကိုကယ်ထုတ်ပေးဖို့အကျက်သားတွေတောင်းပန်နေကြတယ်လို့မြို့တော်ဝန်ဗာဒင်ဝိုက်ချန်ကိုကပောက်ကြားနေမှာပြောပါတယ်။အဲ့ဒီတမနီဆက်ယုံကြီးထဲမှာယူကရိန်းတပ်ဖွဲ့ဝင်ခန့်မှန်းကြီး2000လောက်ခံတိုက်နေပြီးအရက်သားက1000လောက်ရှိနေပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလက်နက်ခဲယံကူညီဖို့ပန်ကြားတာကိုညှင်းပယ်ခဲ့ပြီးစစ်ပွဲကိုအဆုံးသတ်ကြဖို့ယူကရိန်းသမ္မတကိုရောရုရှားသမ္မတဗလာဒီမီယာပူတင်ကိုပါသူတိုက်တွန်းခဲ့တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကတောက်ကြနေမှာပြောပါတယ်စစ်ပွဲရေးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးစနိုင်ငံ20အဖွဲ့G20 ထိပ်သီးအစည်းအဝေးရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကနိုမာလာကျရင်ဘာလီကျွန်းမှာအင်ရှင်ဖြစ်လက်ခံကျင်းပမဲ့ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတဇယ်လင်စကီကိုရောသမ္မတပူတင်ကိုပါဖိတ်ကြားထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အမေရိကန်၊ဗြိတိန်နဲ့ကနေဒါတို့လိုG20 အဖွဲ့ဝင်နိုင်ငံတို့ကသမ္မတပူတင်ကို G20 ထိပ်သီးအစည်းအဝေးမဖိတ်ဖို့အင်ဒိုနီးရှားကိုတိုက်တွန်းထားတာပါ။ဒါပေမဲ့လည်းသမ္မတဝီဒိုတို့ကအင်ဒိုနီးရှားအနေနဲ့ G20 ကိုစီလုံးညညွတ်စေခြင်းပြီးအကွက်ကွဲအပြပြမဖြစ်စေခြင်းဘူးလို့ပြောပါတယ်။သမ္မတဇယ်လင်စကီတယောက်ရေးဟာစစ်မြေပြင်အခြေအနေအပေါ်မှာအဓိကမူတည်နေတယ်လို့ယူကရိန်းဆိုရအဖွဲ့အကြီးတန်းတာဝန်ရှိသူတူဖြစ်တဲ့ဗိုင်ဆော့စကီတာရက်ကကြေညာရေးနေ့မှာပြောခဲ့ပါတယ်။သမ္မတပူတင်ကတော့ထိပ်သီးအစည်းအဝေးတက်ဖို့ရည်ရွယ်ထားပေမဲ့အွန်လိုင်းကနေတမလားလူကိုယ်တိုင်တမလားဆိုတာမဆုံးဖြတ်ရသေးဘူးလို့ရုရှားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောခဲ့ပါတယ်။မြန်မာနိုင်ငံရေးမှာထင်ရှားတဲ့ရန်ကောင်ဆောင်တူဖြစ်သူခွန်ထွန်းဦးဟာရန်ကုန်မြို့ကိုးမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့အနားယူမယ်လို့ပြောပြီးအိမ်ရဲဝင်သွားပြီးတဲ့နောက်အိတ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ထူထူအတွင်းရင်းမှူးဆိုင်းလေးကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဆိုင်းလေးက VOA ကိုပြောပါတယ်။
ကျွန်တော်တို့ဥက္ကဋ္ဌကြီးခွန်ထွန်းဦးဆုံးပါသွားတဲ့အတွက်ကျွန်တော်တို့ပါတီအတွက်ကော Now, democracy, a year low share of Pokuri, better a year low share of Pokuri, a colon, Tokaro, Jesus, or social mutia, no general shooting body. A tooth of chino, Taina, yin, a democracy, you, Chidani, Mamma, Mamma, Yeti, Birama, a low share on your career, Poku, the U, the Lomio Yoti, a song one for a general body, Tokaro, a Sartomia, a social mutia, Lube, Pobialo Barakamina.
Cotton Ua. SNLD party ogatapie party sa tu dong jin gre ga ni 30 jaw ja dawun yu ga do phit pi 2022 khu ne ma party dawun du ga ni ana yu ga ba le da pyin yin nyut daw dain da lu myo nya democracy party UNDP si lou yin nyut daw dain da lu myo nya mahame UNA ro ma na ya ga phit le dawun yu lou saung ga ba le 1990 ji ne yu gao pwe ja lak ko akong the phaw bu chu ban je de ya a ni ne myo daw democracy apwe chu NLD party apa win Yugaway and Naya, Diana Party Rene, Subombi, Pizurudoku Zabu Comedy, CRBB Go Puzida Male, Usong to Upe, Pawangevare. Do yet Nangayelu Song Jedrijong, say a soya assessama, Pansy Tending Kangayadalu, Tonga Nishi Tamadagule, Kangayadu Pipare, Quelon Jema, Sinipi Dunedu, Tardio, the Media Du, Janye Kevare. The Maningama Sitaga Anna de Ungere, Pipoila Tianigani, Ibila Nasakuyaniti Soyen. Sigonzi letter jaw, Nino Mune, the son of Ball, Tatong Shia, Donyo Shibilu, Sanji Madandi Nire, Nangayajan Namia Kuni Sanshawi Etin, AB Biga, Tobian Tabare. Siana de Mino by Pansy Kanyara, Achincha Kanyara, De Sonarigo, Sanji Madandi Nibi, Pisin Rigo, a DBB mother, Tobiana Chedelu, ABB Puega, Diobare. Sigonzi Bagaro, ABB got Tobiane, King and Andriha, Lojan check out her alu Chibabi. They sound a pissing in a paddalu, a car aliozwa, insanely chidalu, the rinto bianli le meshibau. Taujan e tisoye, the madding and loma, Pansy cantayadu, swejet in kayadu, tamamo, bid den chama kayadu ball, tatong lia, liza kuya, shivilu, ABB got piovare. Tatong kuya, contasa conyoga, swejet in kaya bidenau, tabi din shawni jabi, pamboran token taya elu, ABB website ma, pobia tadalu. ထောင်ချခံရသူပေါင်းက1029ယောက်ရှိပြီလို့လည်းပြောပါတယ်ပြည်တန်ချမှတ်ခံထားရသူတွေထဲမှာ65ယောက်ကတည်တန်ချမှတ်ခံထားရပြီးအဲ့ဒီအထက်မှာအရွယ်မရောက်သေးသူ2ဦးပါဝင်တယ်လို့ABBရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ
5.93kHz ကိုတုံးခွန်တုံညာနဲ့ကိုတုံးရှစ်တုံညာ5.95kHz ငါးရှစ်ရှစ်ငါးတို့ဖြင့်စနစ်တကျမှလိုင်းလိုက်မီတာ 190kHz Sounds the Zia Sanjin Tin Mieta Dwavale. Indonesia Pirin Sounds the Pjalala Mujao, Agulu Dami Laitaba. Ukraine Sipwe Chao Ne Gawaji Punuila Mujao, Gawa Zigwa Nagurega Yaine La Jain, Athi US Cze Rile Zita Ne Jainele Taisai Nivale. Porunega Sagere Indonesia Sounds the Dami Mujao, Sion Pien, Pepesa Monye Muyen Wen Uyoba Situa Thina Rapsi Ne, Kanirama Di Thina Nga Tote Kanula Sirile, သမိုင်းဝင်စာရင်းတင်စစ်တပ်သွားပါတော့တယ်စက်တိုက်မိုးကောင်းရေရှားမှုကြောင့်တာဝန်အမေရိကကပဲပိစက်နဲ့ကနေဒါကကန်ဒိုလာသိနံတွေထိခိုက်ပျက်စီးခဲ့ရတဲ့ပြဿနာလည်းရှိထားတယ်လို့ပြည်သူနိုင်ငံပဲရစ်ဒိုပင်းတက္ကသိုလ်ကစီးပွားရေးဘာမခဖိလစ်ချာမင်ကထောက်ပြပါတယ်ဒါအပြင်ထိခိုက်ပျက်စီးမှုတွေများစေတဲ့ရုရှားကျူးကျော်စစ်ကြောင်းလည်းယူကရိန်းကနေကြာပန်းပင်တွေလည်းလုံးဝအုံတုံပျက်စီးတာဆက်ဖြစ တော့သီရိလင်္ကာပြဿနာနောက်မှာကပ်ပြီးနိုင်ငံခြားအရန်ွေထိမ့်သိမ်းမှုဆိုင်ရာစီးပွားပြက်ကက်စကြုံလာနေပါတယ်။အခုလိုနိုင်ငံခြားအရန်ွေထိမ့်သိမ်းမှုမော်တော်ကားအရက်ရမကားနဲ့တခြားစင်ကန်ပစ္စည်းလိုသတ်မှတ်ထားတာတွေတင်သွင်းတာကိုရပ်ဆိုင်းလိုက်ရပါပြီ။လက်ကိုတဲကကိုဗစ်ကပ္ပကရောဂါကြောင့်ထိခိုက်ခဲ့ရတဲ့နေပေါ်စီးပွားရေးတဲ့အခုယူကရိန်းစစ်ကြောင်းစီးပွားအထိကမောင်းနေရ73စီနဲ့ဒီစီနဲ့ပို့ဆောင်ရတဲ့လူအသက်ရှင်သန်ရေးအခြေခံလိုအပ်ချက်စားတောက်ကုန်တွေမတရားဈေးတက်ကုန်တာကြုံနေရချိန်ပါမြန်မာလိုပဲအိန္ဒိယနဲ့တရုတ်နိုင်ငံကြားမှာတည်ရှိတဲ့နေပေါ်နိုင်ငံအနေနဲ့နောက်တောင်အာရှနိုင်ငံဖြစ်တဲ့သီရိလင်္ကာနဲ့အလားတူ နိုင်ငံခြားရန်ွေရေးပေါ်လွယ်မှုပြဿနာဒုတိယမြောက်တည်တည်တတ်တာဆက်ဖြစ်လာတာပါစိတ်ခံဖြစ်သတ်မှတ်ထားတဲ့တင်သွင်းကုန်တွေကိုဇူလိုင်လကုန်အထိတားမြစ်လိုက်တာမှဈေးကြီးတဲ့ TV ရုပ်မြင်သံကြားတွေနဲ့လက်ကင်ဖုန်းတွေလည်းပါတယ်လို့နီပေါ်ဆိုရကဒီပတ်ထဲထုတ်ပြောထားပါတယ်နိုင်ငံခြားတင်သွင်းကုန်တွေကိုအဓိကမှီခိုရတဲ့နီပေါ်မှာအခြေအနေပုံမဆိုးအောင်လို့ဆက်စီတင်ပို့နေရတာရှော့ချရေးရုံးတက်ရက်ပါယာယီလျှော့ထားတယ်လို့လည်းစမှုစီးပွားကူတန်တဲ့၆ပိုင်းဝန်ကြီးဌာနထိပ်တန်းရာရှိနာရယန်ရက်မီကဆိုပါတယ်ခင်ဗျ။အိန္ဒိယမှာတော့ကာလာတန်ဖိုဒေါ်လာတန်း60ခန့်ရှိတဲ့ဘေးဖြူပေါင်ချိန်200နီးပါးဖမ်းမိလိုက်ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းပြည်နယ်ဂူဂျာရတ်မှာသတင်းနှစ်ပတ်အတွင်းတတိယအကြိမ်ဖြစ်ဒေါ်လာ58တန်ဖိုတန်ဖိုပေါက်တဲ့ဘေးဖြူ198ပေါင်ဖမ်းမိခဲ့တယ်လို့အိန္ဒိယရဲရာရှိတွေကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယနောက်ဘက်နယ်စပ်အီရန်နဲ့အာဖဂန်နစ္စတန်ကနေမူရစီတရားမဝင်ကုန်ကူတာစောင့်ကြည့်မှုတွေတိုးလွှတ်လာချိန်မှာပီပါဖတ်စိတ်ကန်းကိုရောက်လာတဲ့ကုန်တင်တစ်တာတစ်ခုတည်းတနေ့တောက်ကြကအခုလိုမိလိုက်ကြောင်းရဲရရှိသူကရှင်းပြပါတယ်ဒီကုန်တစ်တာထဲမှာအထည်ချုပ်ချီမြင့်ဒုတ်တွေသာပါပေမဲ့ဒီချီမြင့်တွေမှာဘင်းဖြူမျိုးစိတ်လုံးတွေကိုရောရှက်ရက်လုထားတာစစ်ဆေးမိပြီးဒါတွေကိုနောက်မှအချောက်ခံကဘင်းဖြူတွေဖြစ်ပြောင်းလဲထွက်ယူနိုင်တယ်လို့ရဲရရှိတွေကဆက်ရှင်းပြပါတယ်ဒီသတင်းမှတ်ထဲမှာပဲပါကစ္စတန်နိုင်ငံသား9ဦးစီကနေဒေါ်လာ38တန်းတန်ဘေးဖြူ123ပေါင်ကိုရေချောင်းစစ်စင်ရေးတစ်ခုတည်းဖမ်းမိခဲ့ပြီးနောက်ဒီလာထဲမှာပဲဒေါ်လာ188တန်းတန်ဘေးဖြူ453ပေါင်ကိုလည်းဂူချာရက်ကကန်ဒလာစိတ်ကမ်းမှာဖမ်းမိခဲ့ပါသေးတယ်ခင်ဗျ။တရုတ်မြို့တော်ဘီဂျင်းမှာတော့ရက်ရှည်အားလျက်မတိုင်ခင်ကိုဗစ်ထိန်းချုပ်မှုတွေပိုတိုးလှုပ်လာနေပါတယ်။ဘီဂျင်းမြို့နေတွေအနေနဲ့အများစုကသွားတဲ့နေရာတွေသွားလာဖို့အတွက်အရင်ကိုဗစ်စစ်ဆေးဖို့လိုအပ်ပြီးပိုးမတွေ့မှသာသွားလောက်ပဲရှိတယ်လို့တရုတ်ရာရှိတွေကဆိုပါတယ်။ကိုဗစ်ကူးစက်မှုပြန်များလာတာမို့အကြီးအကျယ်မလုပ်ဖို့ရှိတဲ့မေလ၁ရက်နေ့အလို့သမားနေ့အတွက်အားလျက်ရရှိမတိုင်ခင်မှာအခုလိုကန့်သက်ချက်ကိုထုတ်ပြန်လိုက်တာပါ။၅ရက်ကြာမဲ့ဒီအားလျက်ကတရုတ်နိုင်ငံမှာအရင်တော့ကပုံမှန်အားဖြင့်လူတွေအများဆုံးခီးထွက်တဲ့ကာလဖြစ်ပေမဲ့အခုတော့နိုင်ငံနဲ့ကိုဗစ် -19 ကူးစက်မှုပြန်မြင့်တက်လာခဲ့တာကြောင့်လူများစုအိမ်ထဲမှာပဲအဓိကနေထိုင်အနားယူကြဖို့မှန်းထားကြပါတယ်။ကူးစက်မြန်လွန်းတဲ့ Omicron မျိုးကွက်စိတ်သစ် BA.2 စီးပွားချက်ချာရှန်ဟိုင်းမှာအဓိကစတွေ့ခဲ့ပြီးအခုမြို့တော်ဘီဂျင်းတဝိုက်စတွေ့လာတာနဲ့မြောက်ကိုရီးယားနယ်စပ်မှာပါစတွေ့ခဲ့တာကြောင့်တရုတ်ကျန်းမာရေးအရာရှိတွေပိုဆိုးရွားလာနေပါတယ်။ COVID လုံးဝကင်းစင်ရေး Zero COVID မူဝါဒဆက်ကင်ချတဲ့တရုတ်အရာရှိတွေအနေနဲ့ဆေးစစ်တာနဲ့လော့ဒ်ဒေါင်းချပိတ်ဆို့တာတွေတိုးလွန်လာချိန်မှာအခက်အခဲပိုကြုံလာရတဲ့မြို့နယ်တချို့နဲ့စီးပွားရေးလုပ်ငန်းရှင်အများစုကတော့စိတ်ပြက်ဒေါသထွက်လာနေပါတယ်ခင်ဗျ။
နောက်ဆုံးရသတင်းလေးကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့သခိုင်းတိုင်းကမ့်ဘလူးဘက်ကကြေးရတဲ့ခုမီးရှို့ခံရတဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်စစ်ကောင်စီအင်အား90ကျော်ဟာကမ့်ဘလူးမြို့နယ်အင်ငုတ်တူရွာကိုဧပြီလ29ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာပြီးတော့နေအိမ်တွေကိုမီးရှို့တာဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ကြေးရသားတွေကပြောပါတယ်နေတရားကြောင်မီးလောင်ဆုံးရှုံးခဲ့ပြီးတော့ထွက်ပြေးနေကြတဲ့ရွာသားတွေမှာနေရေးစားရေးအခက်တွေ့နေပါတယ်။ဒီကြောင်ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကမ့်ဘလူးမြို့နယ်အင်ငုတ်တူကျေးရွာကိုတောက်ကြနေမနေ့ကမနက်10:00နာရီဝင်းကျင်လောက်မှာစစ်ကောင်စီတပ်တွေနဲ့ပြူစောတိတွေပူးပေါင်းပြီးလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာတာကြောင်ရွာသားတွေအားလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။အင်ငုတ်တူရွာအနီးကကြေးရွာတစ်ခုဖြစ်တဲ့ပေါက်တော်ရွာမှာဧပြီလ28ရက်နေ့ကစပြီးစစ်ကမ်းချနေတဲ့စစ်ကောင်စီတပ်တွေကပြူစောထီတွေနဲ့ပေါင်းပြီးအင်ငုတ်တူရွာကိုလက်နက်ကြီးတွေနဲ့ရောစစ်တပ်နဲ့တွေနဲ့ပါပစ်ခတ်ဝင်ရောက်လာတာလို့ဒေသခံက VOE ကိုပြောပါတယ်
။ကြေးရွာနေမှာကျွန်တော်တို့ပြူစောထီတွေနဲ့ပေါင်းပြီးမှကျွန်တော်တို့ရွာဝင်နေမနေ့10နာရီဝန်းကျင်လောက်ကစဝင်တာ။အမှန်ဆုံးသူလက်နက်ကြီးတွေနဲ့စပစ်တယ်သူဒီဟိုလက်နက်ငယ်တွေနဲ့လက်ပစ်တယ်ဘောနော်ဟိုဒီဟိုမချင်းခန်းခေါ်တဲ့ဒီဆိုတော့ဒီတာကုန်ကင်းကြီးခေါ်တဲ့ဟာတွေနဲ့ပထမဆုံးစိုက်မှာပြည်မှာရွာရဲကိုစောင့်ဝင်လာရွာရဲဝင်လာတာလည်းသူတို့ကကျွန်တော်တို့ရွာထိတ်မှာချောင်းလေးချောင်းရှိတယ်အဲချောင်းလေးချောင်းဝင်လာတယ်တချို့တို့ကအဲ့ရနေမှာအဆင်ပြိုင်မှဟိုရွာရဲချက်ကြီးနဲ့ဆက်သွယ်ထားတဲ့လမ်းတိုင်းဝင်လာတာပေါ့အဲ့ဒီကနေစပြီးမှဆယ်နာရီခွဲတော့ကျတော့ကျွန်တော်တို့ရွာလေးကိုစယူလက်နက်ကြီးနဲ့တချို့အိမ်တွေကတော့လက်နက်ကြီးနဲ့ကြာလက်နက်ကြီးကြာလို့ပြီးလောက်နေတယ်။ဒီစားမိတော့လက်နက်ကြီးအလုံး30လောက်ခမန်းကြီးပေါ့နော်အလုံး30လောက်ပြည့်တယ်ပြန်ထွက်သွားတော့နှလုံးလမ်းပြီးဆက်ပြစ်တယ
်။လက်နက်ကြီးကြောင့်အိမ်တချို့မိလောင်တယ်လို့တချို့အိမ်တွေကတော့စစ်ကောင်စီတပ်သားတွေကိုယ်တိုင်ရှုခဲ့တယ်လို့ဒေသခံကပြောပါရယ်။အ အင်းရလုံး120ဝင်းကျဲမိလောင်သွားတယ်လို့စဘာတွေနဲ့ကျွဲတွေနွားတွေဝက်တွေလည်းမိရပါသွားတယ်လို့ဒေသခံတို့ကပြောပါတယ်
ကျွာကအင်ဂျီ350ဝန်းကျင်လောက်တော့ရှိတယ်ဗျတချို့အင်ဂျီကလက်နက်ကြီးနဲ့ကြာလက်နက်ကြီးကြာလို့ပြီးလောင်တယ်တချို့အင်ဂျီကတော့သူတို့ကိုယ်တိုင်ချိုးတယ်လို့ပြောတော့ကျွာအလေကျွာလေးကောင်လမ်းမကြီးရဲ့အရှိတ်ချမ်းကအင်ဂျီအကုန်လုံးကြီးပါလောင်သွားတယ်ဆိုတော့အကုန်လုံးလောလောဆယ်တော့ခမန်းကြီး120လောက်တော့ရှိတယ်အကုန်လုံးသူတို့မီးရှို့သွားတာအဲ့ဒီမှာဘာတွေပါတယ်လဲဆိုလို့ရှိရင်ကျွန်တော်တချို့တော့အင်ဂျီကတော့စပါးတွေပါတယ်တချို့အင်ဂျီကတော့နွားတွေပါတယ်ချိုးရင်ကဝက်တွေပေါ့နော်အင်ဂျီလေးဆန်ကျက်ပြီးတော့အကုန်လုံးပါတော့တွေ့ရတယ်
စစ်ကောင်စီတပ်တွေဝင်မလာခင်ကြိုတင်တင်ရတဲ့အတွက်ရွာသားတွေတိမ်းရှောင်နိုင်ခဲ့ပြီးဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ဘူးလို့သိရပါဗျ။စစ်ကောင်စီတပ်တွေရွာကထွက်သွားပေမဲ့ကျေးရွာသားတွေကတော့ရွာကိုမပြန်ရဲပဲတော်ရမှာပဲပုံအောင်နေကြတယ်လို့ဒေသခံကပြောပါဗျ
။ရွာတွေကတော့တချို့တော့ကတော့ပြန်ပြီးမှတချို့ပစ္စည်းလေးတွေဆောင်လေးတွေစားကြရလိမ့်မယ်၊ခင်းစကြရလိမ့်တော့လာလိမ့်မယ်လို့ရှိတယ်။ဘုံကလည်းပဲကြတော့ဟုတ်တော့မှာလို့။ဒီကတော့လောလောဆယ်တော့ဒီဘောအိတ်တလူကအိတ်ဆိုတဲ့
စစ်ဆောင်တွေအတွက်စားတောင်းတဲ့နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်။အင်းငုတ်တို့ကြေးရွာအနီးမှာတိုက်ပွဲတွေမရှိပေမဲ့ရွာနီးဝင်းကျင်နေရာတချို့မှာမိုင်းပောက်ကွဲမှုတချို့ရှိရာကြောင့်စစ်ကောင်စီတပ်တွေကအင်းငုတ်တို့ရွာမှာပြည်သူ့ကာကွယ်ရေးတပ်တွေရှိနိုင်တယ်လို့ယူဆပြီးဝင်ရောက်ရှင်းလင်းတာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်ကောင်စီဘက်ကတော့အင်ငုတ်တို့ရွာနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့သခိုင်းတိုင်းအတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာကျေးရွာတွေကိုအကာအကွယ်ယူပြီးသူတို့ကိုတိုက်ခိုက်နေတာကြောင့်ကျေးရွာကိုအထိမနာစေပဲနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုမှုပါတယ်။သခိုင်းတိုင်းအတွင်းခုလိုနယ်မြေရှင်းလင်းစစ်ဆင်ရေးတွေကြောင့်လည်းဒေသခံကျေးရွာသားတောင်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာပြေးနေကြရပါတယ်ရှင်။
စကိုင်းတိုင်းကမ်ပလူမြို့နယ်ကအင်ငုတ်တို့ရွာမိရှုခံရတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖိပို့လာတဲ့တဲ့ရင်ကိုအလိမ်မာပြောပြခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသာစီစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့ကရားဒေတာပြိပခကျမ်းမာရေးအထောက်ပံ့များဖျက်တောက်ခံရတဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုသက်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေပြုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ပြည်ပခါတွေကြောင့်ဒုက္ခရောက်နေတဲ့ကရားပြည်နယ်မှာဒေသခံတွေဟာနေရက်ဆွန့်ခွာရတဲ့အပြင်စေဝါနဲ့အထောက်ပံ့တွေရဖို့ဆူဆူဝါဝါပိတ်ပင်ခံနေရပါတယ်။စစ်ရှောင်းတွေအတွက်ထောက်ပံ့လာတာတွေကိုစစ်ကောင်စီရဲ့တပ်သားတွေကဖျက်ဆီးနေရလို့ဆွဆွဲပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့အလွတ်တန်းသတင်းတော်မြမိုးသူကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မျက်စိတစုံဝါတာဘလူးတွေတန်းစီတိဆောက်ထားတဲ့တရက်ချံကြီးတစ်ခုရဲ့တဲတလုံးရှိမှာတော့ဒေါ်ဘရိုနီကာတယောက်ငိုနေတဲ့အသက်နှစ်နှစ်အရွယ်ကလေးငယ်ကိုနှုတ်တိုက်ဖို့နှုတ်စီဖြော်နေပါတယ်။ကလေးငယ်ကလွန်ခဲ့တဲ့လကကရားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်နေချိန်မှာသေဆုံးခဲ့ရတဲ့ဒေါ်ဘရိုနီကာရောင်မရဲ့ကလေးဖြစ်ပါတယ်။နှစ်ပေးမှာတော့အသက်86နှစ်အရွယ်သူမအမေကဆွေးဆွေးမြေ့မြေ့ထိုင်ပြီးထမင်းအိုးတည်နေပါတယ်။ဖခင်ဖြစ်သူနဲ့ရောင်မဖြစ်သူတို့ဆုံးသွားကြတဲ့ကသူမအမီလဲဝမ်းနဲ့ပလက်ဖြစ်ကြံခဲ့ရပါတယ်။ဒါကတော့ကယန်းတိုင်းရင်းသားတွေကသူတို့လူမျိုးစုတွေတည်ဆုံးသွားတဲ့အခါရိုးရာတလေးအရာတည်ဆုံးသူတွေကောင်းရမွန်ရာရောက်အောင်ဆူတောင်းပေးနေတဲ့အတန်မှာ
သူရွှေမကဆုံးသွားသူလဲဟိုပလက်စကားလည်းမပြောနိုင်ဘူး။နော်ဒီရောင်မလဲနရက်စလုံးလူလိုက်ခံရတယ်ခေါင်းခေါင်းတားကဲဆိုမခံနိုင်ဘူးရောင်မဖလဲကြည့်ပေးရတယ်ဟိုဖေဖလဲကြည့်ပေးရအမေဆိုယူရမယ်အမေပြောတယ်ယူရမယ်နော်ကိုကဘလို့ဘလဲအပေးလဲဆိုတော့မယူနဲ့အမေတယူရတော့ဟိုကျွန်တော်တို့လည်းဘယ်မှာတနည်းရတော့မလဲအမေယူရတော့ကျွန်တော်တို့မကြည့်နိုင်တော့တော့ဒီလူနာနာရတော့မှဟိုမျိုးကြည့်ရပြီဆိုတော့အမေထယူဆိုတော့ကျွန်တော်မကြည့်နိုင်ဘူးငူထဲမှာလည်းအမေကိုတခါတည်းဟိုမျိုးတုံးချလိုက်ပါလေ
သွေးကင်စာဖြစ်နေတဲ့ဒေါ်ဘရိုနီကာရဲ့ရောင်မဟာအသက်24နှစ်အရွယ်ရှိပြီးတိုက်ပွဲတွေဖြစ်ပွားနေချိန်မှာယောဂပြင်းထန်ပြီးအသက်ဆုံးရှုံးခဲ့ရတာပါ ကိုဗစ်ပထမလိုင်းမှာတွေးကင်စာရှိတယ်ဆိုတာကိုသိရပြီးဒေသမှာပြိပခါတွေဖြစ်လာတဲ့အခါသူမယောဂအတွက်လိုအပ်တဲ့ကုသမှုတွေမရှိနိုင်တော့ပါဘူးဒါအပြင်သူမရဲ့ဖခင်ဖြစ်သူကအရင်ကကျမ်းမာရေးကောင်းမွန်ခဲ့ပေမဲ့စစ်ပေးရှောင်နေစဉ်အတွင်းလေဖြတ်သလိုဖြစ်ပြီးတော့အဖျားတက်အမောဖောက်ကတည်ဆုံးခဲ့ရတာဖြစ်ပါတယ
်ကလေးကိုတစ်ဖက်ချော့လိုက်နော်အဖေတစ်ဖက်ကြည့်ဟိုကြည့်ကြတော့လည်းအားမရှိတော့လည်းနော်အဖေလည်းစကားမပြောနိုင်တော့နော်ယောက်မဖက်ကြည့်ကြလည်းယောက်မလည်းတဲတံဖြစ်နေတယ်အမျိုးဖြစ်ပေါ့နော်ကျမလည်းဟိုခုနကကိုဆောက်တည်လို့မရတော့လည်းနော်ကိုစိတ်ကိုနာနော်နေထွက်တဲ့ချက်တော့မဟိုအာတကယ်ကအမောင်ထဲမှာနေတယ်လို့ပဲအမျိုးပေါ့နော်။နော်နေဝင်ခဏနေပြီဆိုတော့ဟိုဒီနေ့လည်းမထွက်နိုင်မလားအမျိုးတော်ပေါ့နော်။အဲ့လောက်ကြီးတော့ဟိုမျိုးခံစားရတာပေါ့နော်။အမျိုးမျိုးကြောက်ပေါ့နော်ဟိုလူဖျားလူနာရောမှတ်ပြီးဟိုကိုကလည်းဟိုရှောင်းဒီရှောင်းတော့ဒီများအိုဒီများအိမ်ဒီများရမှာတနေ့ကျတော့ကိုလည်းအာနာတယ်ပေါ့နော်။တခါတလေကျတော့ကိုလည်းဟိုจังตะตองผิดผิดมีบ่เนาะตอขังซ้ายย่ะบ่เนาะอมีแลขังซ้ายย่ะเนาะ
มีตาสุวินณอูซ้องชုံย่ะดาเพียงตุม้ารุขณะส่งขวาปี้เดไอ้งะแลสิตาฤมีชูดาโกขันไล่ย่ะบาเดสิ่งขอมุมะซวานะอตูตุม้ารุมาเปลี่ยนเสียณีไอ้มีชีรอบาบุอะคูตูรุมีตาสุณีณีเดเนียกาตะแยฉันจีเดกะอเจชิปิอเม6ปีชีเดยาอีเต้เลผิดปิรอအိတ်ထဲမှာမိသားစုဝင်12ယောက်ကတန်းစီပြီးတော့အိတ်ရတာပါဒီတရက်ချန်ကြီးဟာအခုတော့ပြည်ရင်းနေရဲ့ဆွန်ခွာထွက်ပြေးသူတွေအတွက်စစ်ပေးရှောင်စခန်းတစ်ခုဖြစ်နေပါပြီအဲ့ဒီစခန်းမှာနေတဲ့သူတွေဟာစစ်တပ်ကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေလုပ်မှာကိုအမဲလိုလိုရင်တထိန်ထိန်နဲ့ကြောက်လန့်နေရပါတယ်ဘုံကျဲခံရမှာကြောက်တဲ့အတွက်ည9နာရီမှာရှိသမျှအလင်းရောင်တွေကိုအကုန်ပိတ်ရပြီးညီကြီးပေါ်မှာဝါတာဘလူးစခင်းပြီးတော့အိပ်ရပါတယ်။အိမ်ရဆုံးရှုံးခဲ့ရတဲ့ပြည်သူတွေဟာအခုချိန်မှာတော့လူသူကင်းမဲ့တဲ့နေရာတွေမှာအဆင်ပြေသလိုနေနေရတာပါ။ကယားပြည်နယ်ဟာရာသီဥတုပြင်းထန်တဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့အပူအေးအေးကလည်းမမျှတာပါဘူး။နေ့ဘက်မှာ40ဒီဂရီစင်တီဂရိတ်လောက်အထိပိုလွန်းသလိုဆောင်းတွင်းညဘက်အချိန်တွေမှာဆိုရင်လည်းအနှုတ်30ဒီဂရီအထိကျသွားပြီးတော့အလွန်အေးလာပါတယ်။ဒီတော့မိုးမလုံနေမလုံမှနေရတဲ့ကလေးငယ်တွေဟာမကြာခဏနှာစည်းချောင်းဆိုးဖြစ်ပြီးတော့အဲဒီကစားလို့ကမ့်တစ်ခုလုံးကူးဆက်တာတွေရှိတယ်လို့ဆိုပါတယ်စစ်ပေးဆောင်စခန်းမှာကြုံတွေ့နေရတဲ့ကျန်းမာရေးအခက်အခဲတွေနဲ့ပတ်သက်ပြီးစခန်းတာဝန်ရှိသူတအူးကအခုလိုပြောပြပါဗျာအဲ
တော်ထဲမှာတိပင်းအောက်မှာအဆင်ပြေတယ်လို့ထိုးနေရတာပေါ့နော်ဆိုတော့အဲ့အချိန်မှာသူတို့အဖြစ်များက1 1 1 shot ဆိုမှာ1 1 shot ကလေးတွေပူဖြစ်တယ်လူကြီးရတယ်နဲ့ပူခံနိုင်ရရှိရပေါ့နော်ဆိုတော့အဲ့အချိန်မှာအဖြစ်များတယ်ဇေဝါရနိုင်မှုကလည်းအရန်ခက်ခဲတယ်ပေါ့နော်ဒီနောက်ပိုင်းကတော့နည်းနည်းပို့ပြီးတော့ရရပေါ့နော်အလူရှင်တွေကိုအဲတောင်းရကနေပြီးတော့နည်းနည်းတော့အဆင်ပြေလာတယ်ဒါပေမဲ့ကျမကြီးပိုင်းကတော့အဲတက်ဆုံရှုံးတာတွေရှိတယ်ပေါ့နော်အတိကကကိုဝန်ဆောင်ကိုဝန်ဆောင်မိခင်တွေပေါ့ကိုဝန်ဆောင်မိခင်တွေကသူတို့အစာအာဟာရပိုင်းနဲ့ပတ်သက်ပြီးတော့မလုံလောက်တာလည်းပါတယ်ပေါ့နော်ပြီးတော့အရင်လိုမျိုးစေဝါရနိုင်မှုပေါ့ဆိုတော့အဓိကကကွယ်စီထိုးနိုင်တဲ့ဘိုင်းမှာဆိုလဲသူတို့အတွေ့အရင်ခက်ခဲဖြစ်သွားတယ်ပို့မဲ့လူကမရှိတာလဲတကြောင်ပြီးတော့သူတို့သွားလို့လဲအဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒါလေးကြောင့်မလို့အဲ့ဒီဘိုင်းမှာလဲပါတယ်အဲကြောင့်မို့အမိခင်တွေကကလေးဆုံးရှုံးမှုမှာဒီစားရှောင်တဲ့အခုချိန်ထိဆိုရင်ပြန်မြ6ရက်5ရက်6ရက်လောက်ရှိတယ်ပေါ့နော
်ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ကကြားပြင်းနေဟာသခိုင်းတိုင်းနဲ့ချင်းပြင်းနေလို့ပဲခုခံတော်လန်နာတွေအကောင့်နဲ့ဒေတာတခုဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ဟာကယားပြည်နယ်အနှံ့ပြင်းထန်ဖြိုခွင်းမှုတွေလုပ်နေပါတယ်။စစ်သားတွေဟာပြည်သူတွေရဲ့အိုးအိမ်စည်းစိမ်တွေကိုခိုးယူတာတွေ၊မီးရှို့ဖျက်ဆီးတာတွေအပြင်အစာအသောက်ဆေးဝါးတွေနဲ့စစ်ပေးဆောင်တွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းဖျက်ဆီးခဲ့တယ်လို့ INGO အဖွဲ့အစည်းတခုဖြစ်တဲ့45 Right ကထုတ်ပြန်ထားပါတယ်။ဒီလိုပြုလုပ်တာဟာမြောင်များစွာသောအကျိုးဆက်တွေကိုဖြစ်ပေါ်စေပြီးဆေးရသွေးမှုမြောက်တယ်လို့လည်းရေးသားထားပါဗျ။တိုက်ပွဲတွေကြောင့်ကျန်းမာရေးဆောင်ရှားမှုအကြီးပေးနိုင်တဲ့ခွဲစိတ်မှုတွေလုပ်လို့ရတဲ့ဆေးရုံတွေကလည်းရှေ့ပြောင်းရတာက3ချိန်ထက်မနည်းရှိနေပြီးဖြစ်ပြီးတော့အခုချိန်မှာတော့တချို့ကရွေးရှားဆေးကန်းတွေအဖြစ်လုပ်ကိုင်နေရပါဗျ။ပြီးခဲ့တဲ့မက်စလာတတိယပတ်အတွင်းကဒုံငန်ခါတိုက်ပွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့် စင်းရုံရဲ့ခိုင်300ဝန်းကျင်အထိလက်နက်ကြီးကျလာခဲ့ပါတယ်။ဒီလိုခြေနေတွေကြောင့်စင်းရုံမှာရှိနေတဲ့လူနာတွေနဲ့စင်းရုံမှာပြောင်းရွှေ့ခဲ့ရပါတယ်။စေကုသပေးတဲ့နေရာမှာလဲလိုက်လံကုသပေးတဲ့မိုဘိုင်းကုသရေးအဖွဲ့တွေ CDM ဆရာဝန်နဲ့တူနာပြုအဖွဲ့တွေတူးချင်းပရဟိတလိုက်လံကုသပေးတဲ့သူတွေရှိပေမဲ့စေဝါအခက်ခဲကတော့စိန်ခေါ်မှုတွေရှိနေပါတယ်။ပြည်내အတွင်းစစ်ပေးဆောင်စခန်းတွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးနေတဲ့အဖွဲ့ရဲ့တာဝန်ခံဆရာဝန်တဦးကလည်းကြုံတွေ့ရတဲ့အခက်ခဲတွေကိုအခုလိုပြောပြပါတယ်။
ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်အလူရှင်တွေလူလာတဲ့ဆေးလေးရှိတယ်ပြီးကျွန်တော်တို့ဆေးဝယ်
ကျွန်တော်တို့အဓိကဆေးဝယ်တဲ့နေရာမှာပေါ့နော်အလူရှင်တွေအဓိကလာခဲ့တဲ့ဆေးတွေလည်းရှိတယ်ကျွန်တော်တို့ဆေးဝယ်တာပျောက်သွားတာနေလည်းရှိတယ်အကြောင်းမျိုးမျိုးကြောင့်ပျောက်သွားတယ်နောက်တစ်ပိုင်းကကျွန်တော်တို့လက်ထက်မှာငွေရှိတယ်ဒါပေမဲ့ဒီဒေသရဲ့ချင်းတွေတော့ကျွန်တော်တို့မှာဝယ်လို့မရတဲ့ဆေးတွေရှိတယ်နောက်တစ်ပိုင်းဘလို့ခက်ခဲရှိလဲဆိုရင်ကျွန်တော်တို့ကလူနာကိုတရားရဂန်လုံးပြေဝါမပေးနိုင်ဘူးဟိုကျမ်းမာရေးစောင့်ရှောက်မှုတွေရောပေါ့အဲ့ဒီလိုလဲဆိုရင်ငွေကြေးခက်ခဲကြောင်ဖြစ်နိုင်တယ်လို့တခါတလေကြာရင်ကျွန်တော်တို့ဘာခက်ခဲကြောင်ရလဲဆိုရင်ဝေရှိတယ်ဈေးဝယ်လို့မရဘူးဟိုဈေးရှိတယ်ဝေမရှိဘူးအဲ့ဒါကျွန်တော်တို့ရဲ့ကြီးမားသောပြဿနာပဲ
ကရားပြည်နယ်ကကျန်းမာရေးဝန်ထမ်းတွေကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြိပခတွေကြောင့်ရွှေ့ပြောင်းနေထိုင်ရတဲ့ဒေသခံတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့တောင်းဆိုကြပါတယ်ဒီမော့ဆူကရွာတရာမှာနေထိုင်တဲ့ဒေါ်မီရီရဲ့အဖေကတော့စေဝါပြက်လက်မှုတန်ကြောင့်တည်ဆုံခဲ့ရပါပြီ
။ခါစားပါကစားပါနဲ့တော့ကိစခွဲပါနဲ့ခွဲစနေတဲ့ဘွဲအဖေဘွဲဆရ
ာနဲ့တော့သူ့စိတ်မကူပေးတော့ပတ်စံလည်းမရှိဘူးစိတ်ရောလည်းမရှိဘူး။အတော်စိတ်တစ်ခုပဲထားတော့လေ။သူအသက်ကြီးပြီပဲသူ့ကိုငါဟိုခေါ်သွားလို့တောတောင်နေမှာတေးတာထက်စာရင်သူအိမ်မှာတေးတာပို့ကောင်းပါနဲ့ဆိုပြီးလက်လျှော့လိုက်ရတယ်။အဖိုးကိုဆုံးရှုံးရချိန်မှာအတော်ကိုအတော်တာဝန်မကျေဘူးလို့ခံစားရတယ်။အတော်သူ့ကိုစိတ်မကူပေးနိုင်ဘူး။လေယာဉ်တွေမလုပ်ရတော့ဝင်ငွေလည်းမရှိဘူး။စားတော့ဖို့အဆင်မပြေတာလည်းပါပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမဲ့လူတို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်ပါမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။တို့တန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hewan တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ဒီအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါရရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒီအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့ဥတ္တမအောင်တန်းစီစဉ်တင်ဆက်တဲ့ Democracy လူခွင့်ရဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အတန်ကနေ2022ခုနှစ် April 30ရက်စနေနေ့ညပိုင်းမှာပါတာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဥတ္တမောင်းတန်စီစဉ်တင်ဆက်တဲ့ Democracy လူခွင့်ရနဲ့ခေပြိုင်ခေါ်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်လက်ရဆုံးရောက်အမျိုးသားရေးဝါဒဟာမြန်မာနိုင်ငံမှာတာမကအနောက်နိုင်ငံတချို့မှာပါတစုံတရာအင်အားကောင်းလာခဲ့ပါတယ်မကြခင်ကပြည်စည်းသွားခဲ့တဲ့ပြင်သစ်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာပင်ဆိုင်ခဲ့ကြတဲ့သမ္မတလောင်းနှုတ်ရဲ့နိုင်ငံရေးကိုကြည့်လိုက်မယ်ဆိုရင်လည်းအမန်နျူအယ်မက်ခရွန်ကအလဲဘဟုဝါဒီဖြစ်ပြီးတော့မရင်းလပန်းကတော့လက်ရဆုံးအမျိုးသားရေးဝါဒီဖြစ်တာကိုတွေ့ကြရမှာပါဒီတစ်ပတ်ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကဘာအစည်းအဝေးမှာလက်ရဆုံးရောက်အမျိုးသားရေးဝါဒနဲ့လူခွင့်အကြောင်းကိုဦးထင်ကျော်လွင်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဒီကရက်ခုနှစ်အတွင်းသတင်းတွေထဲမှာထိတ်တန့်ကိုတက်လာတဲ့သတင်းကတော့ပြည်သက်နိုင်ငံမှာအီမန်နျူအယ်မက်ခရွန်ကလီပန်ကိုပြပရွေးကောက်ပွဲမှာအနိုင်ရသွားတဲ့သတင်းဖြစ်ပါတယ်နိုင်ငံရေးအဖြစ်ဆိုလို့ရှိရင်အလဲဘိုးဝါဒီတယောက်နဲ့လက်ရအစွန်ရောက်အမျိုးသားရေးဝါဒီတယောက်တို့ရဲ့တိုက်ပွဲလို့ပြောလို့ရပါတယ်ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကမ္ဘာအစည်းအဝေးမှာတော့လက်ရအစွန်အမျိုးသားရေးဝါဒနဲ့လူခွင့်ရေး ဘလို့ဆက်ဆက်တယ်ဆိုတာကိုကျွန်တော်တို့တင်ပြကြပါတယ်။ဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုတင်ကျော်လင်းဖြစ်ပါတယ်။သူဟာပြည်သက်နိုင်ငံမှာရောက်ရှိနေတဲ့ပြည်သက်နိုင်ငံရောက်မြန်မာများအခွင့်အရေးဥက္ကဋ္ဌအဖြစ်2020အထိအနည်း20လောက်တာဝန်ယူခဲ့သူသူလည်းဖြစ်ပါတယ်။အခုလည်းအဲလူငယ်တွေကိုလက်ဆင့်ကမ်းတာဝန်ပေးရလိုက်ပြီးတဲ့နောက်မှာအလုပ်ကွန်ပျူတာဖွဲ့ဝင်နဲ့မြန်မာကြီးကိုဆက်လက်ဆောင်ရွက်နေတဲ့သူတယောက်ဖြစ်ပါတယ်။သူနဲ့ပြည်သက်နိုင်ငံရဲ့မကြတင်ကရွေးကောက်ပွဲအကြောင်းကိုဆွေးနွေးသွားမှာပါ။ဟုတ်ကဲ့ကိုရီကျော်ရေးဆွေးနွေးပေးတဲ့အတွက်ကြောင့်မလို့ပထမအဆုံးကျေးဇူးတင်တဲ့ကြောင့်ပြောပြစေခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကိုရီကျော်ပြည်သက်နိုင်ငံကိုရောက်နေတာဘယ်နှစ်နှစ်လောက်ကြာကြာပြီလဲမသိဘူးခင်ဗျာ။
ကျွန်တော်ပြင်သစ်နိုင်ငံကိုရောက်နေတာတော့အနည်း20ကျော်လောက်ရှိပါပြီ
။ဟုတ်ကဲ့။ကျွန်တော်လည်းအမေရိကန်နိုင်ငံကိုရောက်တဲ့အခါမှာဒါကတော့ဒုက္ခတွေဖြစ်နေရောက်ရလို့ပဲ။ပြင်သစ်နိုင်ငံကိုခုထင်ကျော်ရောက်တဲ့အခါမှာလည်းဒုက္ခတွေတယောက်အနေနဲ့ရောက်ရှိလာမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ကျွန်တော်လည်းခုနပြင်သစ်နိုင်ငံမှာနိုင်ငံခုလုံးဝင်တောင်းပြီးတော့အဲဗမာပြည်အရေးဒီပြင်သစ်မှာရှိတဲ့ဗမာတွေနဲ့စူးစိပြီးတော့ဗမာပြည်အရေးကိုဆက်လက်ပြီးတော့ကျွန်တော်တို့အချိန်ဒီလောက်နေတော့ပါပဲ။ဆိုတော့တကယ်ခေါ်လို့မတဲ့ကျွန်တော်ပြင်သစ်မှာရောက်ခဲ့တာ
ပါ။ဟုတ်ကဲ့။ဒါကြောင့်မို့လို့ကျွန်တော်တို့ပထမဦးဆုံးစပြီးဆွေးနွေးကြတာကတော့ဒုက္ခတွေများအရေးနဲ့ပတ်သက်ပြီးတော့ပေါ့။ဘရဝါဒအလဘဝါဒနဲ့နောက်ပြီးတော့လက်ရအစွန်ရောက်မျိုးသားရေးနိုင်ငံရေးပါဘလို့များသဘောထားပွားပါဒီပြင်သစ်နိုင်ငံမှာရောက်တဲ့ကိုတင်ကျော်ရဲ့အတွေ့အကြုံအခုရွေးကောက်ပွဲမှာဆွေးနွေးခြင်းခုံကြတာဒီအပေါ်မှာကိုတင်ကျော်ပြောပြပေးပါခင်ဗျာ
။ဟုတ်ကဲ့။ဒီအဲအခုဒီသမလား2ယောက်ပေါ့သမလား2ယောက်ကတော့ဒီ Emmanuel Macron ပေါ့ Emmanuel Macron ကတော့သူကလူငယ်တယောက်ဖြစ်တယ်သူ့ရဲ့ပါတီကတော့2016မှာအဲ Republic on March ဆိုပြီးတော့ပြင်တယ်လို့ပေါ့ Republic on March ဆိုပြီးတော့သူကအဲဖွဲ့ပြီးတော့မှအဲဒီနိုင်ငံရေးတော့ကလည်းဝင်တာပေါ့သူ့ရဲ့ပါတီကတော့ Social Liberalism လို့ပြောလို့ရတယ်နောက်တစ်ခုကပါလေတော့သူက Reformism ပေါ့ပြည်ပြောင်းလဲပါတီပေါ့ပြည်ပြောင်းလဲမူဝါဒခိုင်ထားတဲ့လူပေါ့နောက်နောက်တစ်ခုကတော့ဒီသည့်အရာကိုမဆိုသူတို့ကွာမမှန်ဘူးမဟုတ်ဘူးဆိုရင်ပြောင်းလဲနိုင်တယ်ဆိုတော့ဝါရာမျိုးကိုင်းထားတယ်ကွာမာရီလိုပန်မာရီလိုပန်ကတော့သူကအဲသူ့ရဲ့ပါတီကတော့ဒီကွာတော့ Front National ပေါ့ Front National သဘောတရားကတော့အမျိုးသားတပ်ဦးပေါ့နော်ပြင်သစ်အမျိုးသားတပ်ဦးလို့ဒိဗေရဆိုတော့သူ့ရဲ့ပါတီကတော့အဲမူဝါဒကတော့ရှင်းတယ်သူရှိမှလာလုံးလုံးမဲ့လူတွေသူကအဲ့ဒါတွေကိုအဲသူက opposition လုပ်တာလက်ခံဘူးပေါ့နော်လက်ခံဘူးတော့နောက်တစ်ခုကပါလဲဆိုရင် International နဲ့ကဘာကြီးရဲ့အဲဖြစ်ဒီအဝုံဝိုင်းဖြစ်ဒီမှုသူကစန့်ကျင်တယ်နော်အဆုံးရောက်ကမှာမျိုးသားဆုံးရောက်ကမှာနော်သူအဲ့တော့ပါတီရလည်းအမျိုးသားသူ့ရဲ့အဲ့ဒီမူဝါဒတွေကိုင်ထားတယ်အခုချိန်ကြီးကိုင်ထားတော့မယ်ပေါ့နော်အဲ့တော့အခုလက်ရှိအနေအထားကတော့နော်နိုင်ငံကြီးခုလုံးဝင်တဲ့ရောက်လာတဲ့လူတွေရှိတယ်အဲခုနစစ်ဘေးဒုက္ခနဲ့ရောက်လာတဲ့လူတွေရှိတယ်အဲ့တော့အခုလိုဒီယူကရိန်းကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နောက်ဒီတခြားခုနဟိုအရှေ့လေပိုင်းကလူတွေရောက်လာတဲ့ဟာတွေရှိတယ်အဲနောက်ပြီးတော့နောက်တစ်ခုကတော့ခုနကအလုတ်ပါမင်းနဲ့နော်လာပြီးတော့အလုပ်လုပ်တဲ့လူတွေရှိရဲအဲသူကကိုလိုနီလုပ်ထားတဲ့နိုင်ငံတွေကဒေါ်လကောင်ကိုလိုနီမဟုတ်ဖ ೇನೆ တခြားနိုင်ငံတွေကဒေါ်လကောင်လာလုပ်ခဲ့ရတယ်ရှိရဲအဲနောက်နံပါတ်4ကတော့ခုနကတော့ပညာလားတင်တဲ့လူဒီနိုင်ငံမှာပညာလားတင်တဲ့ကျောင်းသားတွေနော်ကျောင်းသားတွေရှိရဲအဲနောက်တစ်ခုကတော့ရွှေပြောင်းအခြေချနေထိုင်တဲ့လူရွှေပြောင်းနေထိုင်တဲ့လူတွေကတော့သူတို့ကခုနကဘာမှစာရွက်ထားတာမှမရှိဘဲနဲ့ဒီကခုနကလေးစီးပြီးတော့လာတဲ့လူတွေအဲကားနဲ့တရံကုန်းတရံလေတန်ရေတန်လာတဲ့လူနော်အဲ့လိုလူတွေရှိတယ်။နော်အဲ့လိုလူတွေကိုအဲခုနကဒီအခုဒီအစိုးရရဲ့အဲခုန procedure အရာတော့သူကလူစားချင်းစာနာမှုအရာအထောက်ခံထားတယ်လက်ခံထားတယ်ဆိုတော့အဟာမျိုးရှိတယ်။ခုနမာရီလိုပန်းတို့ကတော့သူတို့ကတော့အဲ့ဒီဟာတွေကိုထိချုပ်ပြင်တယ်။သူ့နိုင်ငံထဲမှာဖြစ်နေတဲ့အဓိကဖြစ်နေတဲ့ဒီ criminal တွေကလည်းသူကဒီနိုင်ငံသားတွေကြောင့်ဖြစ်တယ်ပြောတယ်။အင်တိတွေရဲ့အလုပ်လက်မဲ့ဖြစ်နေတဲ့ဟာနိုင်ငံသားတွေကဒီနေရာမှာဝင်းယူတဲ့အတွက်သူ့နိုင်ငံသားတွေအလုပ်လက်မဲ့ဖြစ်ရတယ်ဆိုတာမျိုးသူကအကြောင်းပြပြီးတော့အဲ့ဒီဟာတွေကိုထိန်းချုပ်ဖို့အများအားပြောနေတယ
်ဟုတ်ကဲ့ဒုက္ခတွေနဲ့နိုင်ငံသားတွေကိုစန့်ကျင်လိုက်တဲ့အခါမှာလူမျိုးခွဲခြားမှုပေါ်ရှိကြတာပြင်သစ်လူမျိုးကြီးဝါဒကောင်ဒီဖဲတို့ပါတီမှာရှိ
ပါတယ်သူတို့ပါတီကိုထောက်ခံတဲ့တော်တော်များများပါလဲရှိပါတယ်ရရှိတယ်ဆိုတာဘယ်လိုအမျိုးတွေဥပမာနဲ့ကျွန်တော်ပြရမလဲဆိုလို့ရှိရင်တော့ဒီမှာအလုပ်တစ်ခုရှောက်မယ်ဆိုလို့ရှိရင်သူကသူတို့ယုံနေကနာတွေမှာအလုပ်ခန့်နေရာမျိုးတွေမှာမသိမလားသူတို့လူတွေကိုဦးစားပေးတဲ့သဘောမျိုးကြီးရှိတယ်နောက်တစ်ခုကခုနစာရွက်စာတမ်းတွေအစ်စ်ပြန်လုပ်တာတို့လိုအပ်တဲ့ဟာတွေကိုတွားပြီးတော့ရှောက်တဲ့နေရာတွေမှာလည်းခုနလို သူတို့လူမျိုးတွေကိုဦးစားပေးတဲ့ဟာမျိုးတွေကိုအဲ national list တွေကလောက်တာများတယ်ရုံးနေမှာတာဝန်ယူထားတဲ့လူတွေပေါ့နော်အဲ့တော့ခုနပြင်းတဲ့လူမျိုးကြီးဝါတာရှိပါတယ
်ဆိုတော့အမျိုးသမီးတွေကိုအခန်းကဏ္ဍကိုမြင့်တင်ပေးတဲ့နေရာမှာပေါ့ဘယ်လိုများပွားမလဲခင်ဗျာ
မာရီလိုပန်းတို့အနေနဲ့ကတော့ဒီလောက်ခွဲခြားမှုမရှိဘူးလို့ကျွန်တော်တို့ပြောရမယ်အဲဒါနဲ့ဒါပေမဲ့အမျိုးသမီးကိစ္စနဲ့ပတ်သက်ပြီးတော့ခုနကပြောပါပေါ့ခွဲခြားဒီဘာသာရေးရခွဲခြားမှုရှိ။ဟုတ်ဘ
ာသာရေးဘာသာရေးရခွဲခြားမှုရှိ
။တန်ဘာသာကိုးကွယ်တဲ့လူတွေအဲကြောင့်သူတို့နိုင်ငံထဲမှာအကျန်းဖက်မှုတွေဖြစ်တယ်။အမျိုးသမီးတွေပေါ့နော်အမျိုးသမီးတွေခုနအမျိုးသမီးဟာလည်းပတ်သက်ပြီးတော့ကျွန်တော်ဟိုဟာ change ပြောချင်တာ။အဲတော့အမျိုးသမီးတွေဟာအဲဒီဟိုဟာလောက်ကြတ
ယ်။ဒီချက်လို့ဒ
ီဟိုအေးပေါ့
ကောင်းမှုဟာချုပ
်တယ်။ကောင်းမှုချုပ်ကြတယ်။ကောင်းမှုချုပ်ကြ။ဘာလို့ပန်းလို့နေရတော့ကောင်းမှုချုပ်တဲ့ဟာတွေလုံးဝသူတို့လက်မခံဘူး။အကုန်လုံးကကုနာတော့ဟိုတန်းတူဘယ်နေရာမှာပဲတွားတွားကောင်းမှုချုပ်ကြမလို့ဘာသာရေးအားလုံးတန်းတူအနေနဲ့သူကအဲ့လိုပြောတယ်။အဲဒါပေမဲ့ကုနာကအင်မန်နျူအမက်ခွန်အနေနဲ့ကတော့ကုနာဘာပြောလဲဆိုတဲ့အကြောင်းဘာသာရေးလွတ်လပ်ခွင့်ဟာတော့ဒီ constitution နဲ့ law မှာပြထားတယ်။အရင်တော့ကတော့ဒီလိုမျက်နှာကိုအုပ်ပြီးတော့လှုပ်တဲ့ခါကျတော့မျက်နှာကိုမမြင်ရအောင်မျက်နှာကိုမမြင်ရအောင်မမြင်ရတဲ့အတွက်ဒီမှာအကြမ်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်ကျောင်းနေမှာရောအပြင်နေမှာရောအကြမ်းဖက်မှုတွေဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီအကြမ်းဖက်မှုတွေအဲသူတို့ရဲ့ identity ကိုသိနိုင်အောင်ခုနအပေါ်ကဒီလိုကောင်းချုံနေတာရရတယ်မျက်နှာကိုဖုံးသွားတယ်လုံးဝမမြင်ရတဲ့ဟာမျိုးတော့မရဘူးအဲ့ဒါမျိုးကသူကဒီခုနတော့ဟို public တွေတွားတဲ့နေရာတွေအဲခုနတော့ဟိုကျောင်းတွေမှာလုံးဝချုံဝင်းမရှိဘူးအဲ့တော့အဲ့ဒီဟာဥပဒေအနေနဲ့တကယ်လို့အဲ့ဒါမျိုးလုပ်ခဲ့ရဆိုရင်150တန်ငွေရ
အများကြီးဆိုတဲ့ဆိုင်ရာနေရာတွေမှာလုံးဝမျက်နှာမပေါ်တဲ့နော်ကောင်းကင်ကျူနာမျိုးကိုတော့ပြင်သက်ပါလက်မခံဘူးပေါ့
လက်မခံဘူ
းနော်အဲ့ဒါဆက်လက်ပြီးတော့
ဟုတ်ကဲ့
လူငယ်စုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုများခွာခြားတာကိုတွေ့ရလဲပြဒီပါတီနှစ်ခုကြားမှာလူငယ်စု
အခွင့်အရေးပတ်သက်ပြီးအဲ့ဒါလူငယ်စုအခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ international အဲကျွန်တော်တို့ဘယ်လိုပေါ်မလဲ human rights convention ပေါ့
ကမ္ဘာလူခွင့်ရေးကြေညာစာတမ်းကြီးပေါ့
စာတမ်းเนาะကြေညာစာတမ်းကမ္ဘာလူခွင့်ရေးကြေညာစာတမ်းကိုလုတ်ပြီးလိုက်တာဖြစ်တယ်ပါရီကနေပြီးတော့လုတ်ပြီးလိုက်တာဖြစ်တယ် Britain ပေါ့ပြင်သစ်မှာရှိတယ် Britain ဆိုတဲ့ပြည်နယ်ရှိတယ်အနောက်ဘက်မှာဆိုတော့အဲ့ဒီမှာသူတို့က Breton ဆိုတဲ့ခုနကဘာသာစကားရှိတယ်အဲ့ Breton ဆိုတဲ့ဘာသာစကားကိုသူတို့ကျောင်းမှာလည်းသင်တယ်သူတို့ကျောင်းမှာလည်းသင်တယ်အဲ့အဲ့ဒီလိုတင်တာနဲ့ပတ်သက်ပြီးတော့ခုနကမာရီလိုပန်းကသူသာသမရဖြစ်ခဲ့ရင်သူကအဲ့ဒီအဲ့လိုမျိုးကိုသူတို့ခုနကအဲနေပိုင်ခွင့်မပေးနိုင်ဘူးပြောတယ်။နေပိုင်ခွင့်မပေးနိုင်ဘူး။အဲဆိုတဲ့အခါကျတော့အဲခုနကဟိုသူတို့ရဲ့ခုနကအဲဒီလူနည်းစုတွေရဲ့အပေါ်မှာမြင်တဲ့အမြင်ကအလွန်အတန်းကိုကြီးမြောင်းတယ်
။ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုဘဝမှာအလေးမသာတဲ့ဥမာအခြေခံလူတန်းစားတွေရဲ့အပေါ်မှာကောယက်တိချက်နှစ်ခုကွာဟတာဟောရှိပါလ
ားအဲယက်တိချက်နှစ်ခုကတော့ခုနဟိုကွာဟတာရှိတယ်အဲကွာဟတာရှိတယ်ဆိုတာကတော့ခုနတိတ်ဆူဆူဝါတော့မဟုတ်ဘူးပေါ့ခုနတော့အလိုကျွန်တော်နည်းနည်းရှင်းပြချင်တာက system ကိုကျွန်တော်နည်းနည်းပြောပြမှာရတယ်အဲဆိုတော့ခုနဟို
လူမှုကူညီစောင့်ရှောက်ရေး
စနစ်ပေါ့လူမှုကူညီစနစ်ပေါ့နော်အဲ့ဒါကိုကျွန်တော်နည်းနည်းရှင်းပြပြအဲ့တော့ခုနဒီနိုင်ငံမှာခုနအောက်ဆုံးအဆင့်အလားစားရတယ်ပေါ့နော်အဲ့တော့အစိုးရကလည်းသူကနှစ်ဆင့်နှစ်တိုင်းအဲ့ဒီအောက်ဆုံးလာရတဲ့သူတွေရဲ့ဝင်ဝင်နဲ့ဒီနိုင်ငံမှာအသက်ရှင်နေထိုင်မှုစားနိုင်စားဝတ်နေရေးအတွက်ကိုသူတို့အမြဲတမ်းအချိန်ကြိုက်နေမလောက်ဘူးဆိုလို့ရှိရင်အဲခုနကလာစားပြီးထပ်တိုးပေးဖို့ပြဌာန်းတယ်အဲ့ဒါနှစ်တိုင်းပေါ့နှစ်တိုင်းပေါ့အဲဆိုတော့ခုနကဒါကတော့ခုနအောက်ခြေလူတန်းသားတွေအောက်ခြေလူတန်းသားတွေရဲ့ဒီအောက်ဆုံးဆင့်လာစားရတဲ့လူတွေရဲ့အနေထားပေါ့အနေထားပေါ့အဲ့တော့ခုနအဲ့ဒီလူအောက်ဆုံးဆင့်လာစားရတဲ့လူတွေအပြင်အဲခုနတော့အလုပ်လက်မဲ့ခုနတော့အလုပ်လက်မဲ့အလုပ်လက်မဲ့ဖြစ်နေတဲ့လူတွေဆိုလို့ရှိရင်အဲခုနတော့အလုပ်လက်မဲ့ကြီးရမယ်အလုပ်လက်မဲ့ကြီးအပြင်ကိုစေကုသပိုင်ခွင့်ကိုတရားရဟန်းလုံးပေးထားတယ်နော်နော်ခုနတော့ဟိုဒီအမစံမစမ်းနေတက်ကတော့သူတို့ကခုနဘာမှအလုပ်မလုပ်နိုင်တဲ့လူတွေဖြစ်တဲ့အတွက်နော်ခုနအလုပ်လုပ်နိုင်တဲ့လူတွေကိုတော့ဒါသူအတိုင်းတာနဲ့သူဖန်ပြီးအလုပ်တွေကိုဖန်ပြီးပေးပြီးတော့အလုပ်မလုပ်နိုင်တဲ့လူတွေအတွက်ကတော့အစိုးရနေပြီးတော့တရားရဟန်းလုံးတောင်းဝင်ယူပြီးတော့ဆောက်ရှောက်တယ
်ဟုတ်ကဲ့ဒါကတော့ဒီအဲမတန်မိမဲ့စွမ်းနဲ့မတန်စွမ်းပုံကိုယ်တွေအပါဝင်เนาะစင်းအဲအစုံတရားဝင်ဝင်နေတဲ့သူတွေအပေါ်မှာလက်ရှိဘူဝါဒပေါ့
ဟုတ်ကဲ့
ဒါကိုအမျိုးသားရေးဆွေးရောက်ဝါဒီတွေကဘယ်လိုများ တဘောထားတယ
်အမနျူအယ်မက်ခရွန်တို့ကဒီအလုံးနဲ့ပတ်သက်ပြီးတော့သူ့နိုင်ငံရဲ့ဟိုစီးပွားရေးတိုးတက်မှုနဲ့အညီအလုပ်ဖန်တီးမှုတွေကိုသူက professional တွေရဲ့အဲ့ဒီလူတွေအတွက်တည်းအလုပ်လက်မဲ့တွေအတွက်ကဲအခုနမတန်မဆန်းနေအတွက်ကဲသူကအဲ့ဒီအလုပ်တွေကိုပုံမှန်ဖန်တီးပေးဖို့ရဲ့နောက်တစ်ခုကလာတာပေါ့လာတာပေါ့အဲ့ဒီလူတွေရဲ့လာတာကိုတော့သူကတော့ပိုးပြီးတော့သူကအောက်ဆုံးလာတာကိုပိုးပြီးတော့တိုးပေးနိုင်တယ်သူကအဲ့ဒီခုနစင်းစရာတွေနဲ့သူတို့ပြတယ်။ပါရီလိုပန်းကတော့သူကအဲ့ဒီလူတွေကိုအခြေမခံဘူး။သူ့ရဲ့အခြေခံတဲ့လူကတော့ agriculture သမားတွေရဲ့ကုန်ထုတ်လုပ်ငန်းတွေအခြေခံပြီးတော့ပြောတယ်။အဲ့ဒီလူနှစ်ခုခွဲ
။ဟုတ်ကဲ့ကိုတကျော်ကြီးကျေးဇူးအများကြီးတင်ပါတယ်။အခုပြင်သစ်နိုင်ငံကလက်ရာဆိုမျိုးသားရေးဝါဒနဲ့လူခွင့်ရေးဆက်ဆက်မှုအကြောင်းကိုတင်ပြသွားခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်။အခုဆွေးနွေးသွားခဲ့တာကတော့ပြည်ထောင်နိုင်ငံရောက်မြန်မာများအဖွဲ့မှာ2020ဒီဥပဒေလုပ်ခဲ့ပြီးအခုတိုင်မြန်မာရဲ့အရေးကိုဆက်လက်ဆောင်ရွက်နေတဲ့ဦးထင်ကျော်လွင်ဖြစ်ပါတယ်ကျွန်တော်ကတော့ဒီမှာ
ဥတမောင်းသန်းစီစဉ်တက်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါအောက်ရီလိုက်စားမှုဆွဲချက်နဲ့တောင်ဆတ်စုကြည်ကိုစစ်ကောင်စီတရားရုံးကထောင်နှံပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်မှာနိုင်ငံတကာကပြစ်ဒဏ်ရှောက်ချလိုက်ပါတယ်မြန်မာစစ်တပ်ရဲ့လုပ်ရက်ကိုမထောက်ခံဖို့မြန်မာစစ်တပ်နဲ့ပူးပေါင်းပြီးတော့စီးပွားရေးမတွဲမလုပ်ဖို့မြန်မာအရက်ဖတ်အဖွဲ့စည်း900ကျော်ကတရုတ်ဆိုရကိုအိတ်ဖွင့်ပေးစာတစ်စောင်ဖိပို့လိုက်ပါတယ်ဒီလိုထိတ်တန်းရောက်တပတ်အတွင်းမြန်မာသတင်းတွေကိုနှမ်းလောင်တဲ့ကိုဝင်းခန့်မောင်တို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဖန်စီထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအကြမ်းတလိုက်စားမှုဆွဲချက်နဲ့စစ်ကောင်စီတရားရုံးကဧပြီလ29ရက်နေ့မှာထောင်နှံ5နှစ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ရှုံချတာတွေကြေကြေလောင်လောင်ထွက်လာပါတယ်ဒီတရားစင်ချက်အပေါ်မှာကုလသမဂ္ဂဥရောပသမဂ္ဂအပါအဝင်အမေရိကန်ပြည်ထောင်နိုင်ငံတို့ကပြစ်တင်ရှုံချလိုက်တာပါအယက်သားကောင်းဆောင်သူဦးကိုနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တဲ့တရားရုံးတစ်ခုကအခုလို1005နှစ်ချမှတ်လိုက်တာဟာတရားဥပဒေစိုးမိုးရေးကိုချိုးဖောက်လိုက်တဲ့နောက်ထပ်အဓိကခြေလှမ်းဖြစ်ပြီးတော့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီအတွက်ဆွေးနွေးမှုဖြစ်တယ်လို့ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကကြေညာချက်မှာရေးသားထားပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ကတောင်ဆန်းစုကြည်အပါအဝင်ဖန်စီထားသူအလုံးပြန်လုံပေးဖို့လဲတောင်းဆိုထားတာပါတောင်ဆန်းစုကြည်ကို1005နှစ်ထပ်ပြီးတော့ချမှတ်လိုက်တာဟာလှုပ်ချန်ချမှတ်တဲ့စင်ချက်ဖြစ်တယ်လို့လဲအမေရိကန်အထက်လွှတ်တော်လူနေစုခေါင်းဆောင် Mitch McConnell ကဧပြီလ29ရက်နေ့အထက်လွှတ်တော်မှာမြန်မာပြည်အရေးနဲ့ပတ်သက်လို့ပြောတဲ့မင်ခွန်းတွင်ထည့်သွင်းပြောကြားခဲ့တာပါတောင်ဆန်းစုကြည်ကိုခုလို1005နှစ်ထပ်ပြီးတော့ချလိုက်တဲ့အနေမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တည်ဖန်စီထားတဲ့နိုင်ငံရဲ့အကျဉ်းသားတွေကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။တရားရုံးရဲ့ဒီဆုံးမြတ်ချက်ဟာမြန်မာပြည်သူတွေရဲ့သဘောဆန္ဒနဲ့လုံးဝဆန့်ကျင်ပြီးဒီမိုကရေစီနီလာအရာရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုမိမ့်မိန်ပြောက်ကွဲသွားအောင်စစ်ကောင်စီကလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာမနေ့ဖေဖော်ဝါရီလတရက်နေ့မှာစစ်ကောင်စီကအာဏာသိမ်းယူလိုက်တဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုကိုမထီမဲ့မြင်ပြုလိုက်ခြင်းဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအခုလိုတူအောင်ဆန်းစုကြည်အပေါ်စင်ချက်ချလိုက်တဲ့အပေါ်ဆိုရင်ကြောင့်လည်းမြန်မာနိုင်ငံတွင်ကအခြေခံလူခွင့်ရေးတွေနဲ့တရားဥပဒေစိုးမိုးမှုပေါ်ထွန်းလာပါစေလို့တွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအချက်အသေးမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြန်မာအရေးဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကြိုးပမ်းနေချိန်မှာပဲထိုင်းနိုင်ငံကမြန်မာဆိုင်ရာထိုင်းအထူးကိုယ်စားလှယ်တူကိုခန့်အပ်လိုက်ပါတယ်။ဒီကမ္ဘာဟာထူးခြားပြီးတော့အာဆီယံဘုံသဘောတူညီချက်ဖော်ဆောင်ဖို့အခက်ကြုံနေချင်းဂျာကဝင်ကူပေးနိုင်လိမ့်မယ်လို့သုံးသပ်သူတွေကဆိုပါတယ်။အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေထက်မြန်မာနဲ့ပိုးပြီးတော့ချိတ်ဆက်မှုရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာအရေးထက်ထဲဝင်ပါဝင်ပြီးသား Miss Pompeo ကန်ချာနလကိုဧပြီလ25ရက်နေ့ကခန့်အပ်လိုက်တာပါ။ဒါအပြင်ထိုင်းနိုင်ငံရဲ့အခက်အခဲဆိုအချိန်တွေမှာတော့အားလုံးနဲ့လက်ခံတွေ့ဆုံညှိနှိုင်းဖြေရှင်းသက်တဲ့စံနှမရေးကျွမ်းကျင်မှုကလည်းမြန်မာအခြေအတဲ့အတွက်အထောက်အကူဖြစ်လိမ့်မယ်လို့စောင့်ကြည့်လေ့လာသူတွေကရှုမြင်ပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနအကြံပေးသူဖြစ်တဲ့ Miss Kanchana Lakha မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကြည်ကြဲပြတ်ပြတ်သိရှိထားသူဖြစ်တဲ့အတွက်အခုလိုအခန့်အခဲရလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ Don Pramudinaing ကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ် Bangkok Post သတင်းစာကအင်္ဂါနေ့ကဖော်ပြခဲ့တာပါထိုင်းနိုင်ငံရဲ့ပထဝီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့အမျိုးသားလုံခြုံရေးမှာမဟာဗျူဟာကြကြအရေးပါတဲ့မြန်မာနိုင်ငံကအခြေအနေတွေကိုအထူးကိုယ်စားလှယ်ကအနီးကပ်စောင့်ကြည့်တာဝန်ယူမှာဖြစ်ပြီးထိုင်းနိုင်ငံရဲ့နိုင်ငံသားရေးမော်ဝါဒနဲ့အညီကင်တွယ်ဆောင်မှာဖြစ်တယ်လို့လည်းပြောပါရယ်အထူးကိုယ်စားလှယ်ရဲ့တာဝန်တွေထဲမှာအစိုးရဌာနတွေပုဂ္ဂလိကကဏ္ဍတွေနဲ့လည်းဆက်သွယ်ညှိနှိုင်းဆောင်ရွက်ဖို့ပါဝင်တယ်လို့နိုင်ငံတကာနဲ့တွေ့ဆုံမှုကိုလည်းတာဝန်ယူရမှာပါ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုတွေမလုပ်ဖို့
မြန်မာပြည်တွင်းအကြမ်းဖက်အဖွဲ့900ကျော်ကတရုတ်သမ္မတရှီဂျင်ဖင်ကိုတိုက်တွန်းထားတဲ့အိတ်ဖွင့်စာတစောင်ကိုဧပြီလ25ရက်နေ့မှာရေးသားပေးပို့ခဲ့ကြပါတယ်။ပြည်သူလူထုကိုဖိနှိပ်ပြီးလူမျိုးလုံးတပ်ဖြတ်မှုတွေပါကျူးလွန်နေတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးလုပ်ကိုင်နေမယ်ဆိုရင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလူထုတော်လှန်ရေးမှာထည့်သွင်းဖို့ဖြစ်လာနိုင်တယ်လို့ဖော်ပြရေးသားထားပါတယ်။စစ်ကောင်စီရဲ့လုပ်ရက်တွေကိုဆက်ထောက်ခံတာမျိုးစီးပွားရေးအရာဖူးဖောင်းဆောင်ရွက်တာမျိုးမလုပ်ဖို့တရုတ်ဆိုရကိုပြည်တွင်းအရက်ဖက်အဖွဲ့စည်း958ဖွဲ့ကရေးသားပေးပို့တာပါ။နယ်ပယ်ပေါင်းစုံကအရက်ဖက်အဖွဲ့စည်းတွေရဲ့အတန်းတွေဖြစ်လို့တရုတ်ဆိုရပေါ်မှာတစုံတရာတက်ရောက်မှုရှိနေမယ်လို့လည်းဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကမျှော်လင့်နေပါတယ်။တရုတ်ဆိုရအနေနဲ့ပြည်တွင်းအရက်ဖက်အဖွဲ့တွေနဲ့ဆက်ဆံရေးထူထောင်ဖို့ဂျာကာလာညီညွတ်ရေးအစိုးရ NUG နဲ့တဆင့်ခံနိုင်ငံရေးဆွေးနွေးမှုလုပ်ပေးဖို့ NLD, SNLD အပါအဝင်နိုင်ငံရေးပါတီတွေနဲ့ပါတီချင်းဆက်ဆံရေးထူထောင်ဖို့စစ်ကောင်စီနဲ့စီးပွားရေးလုပ်ငန်းအစ်တွေလှုပ်တာရက်ဆိုင်ဖို့စစ်ကောင်စီကိုကူညီထောက်ပံ့တာတွေရက်ဆိုင်ဖို့အပါအဝင်အချက်9ချက်ကိုအရက်ဖက်အဖွဲ့တွေကတရုတ်သမ္မတကိုတောင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်မြန်မာရေနံပိုင်လိုင်းကိစ္စပြည်ရင်းသဘာဝပတ်ဝန်းကျင်အဖွဲ့တွေကန့်ကွက်ခဲ့တော့ကတရုတ်ပေါ်လစ်ဘျူရိုအရာရှိတွေမြန်မာသဘာဝပတ်ဝန်းကျင်အဖွဲ့နဲ့လာရောက်ဆွေးနွေးခဲ့မှုတွေအတွက်အရက်ဖက်အဖွဲ့တွေရဲ့အတန်ကိုတရုတ်အစိုးရကတတိထားစောင့်ကြည့်နိုင်ခြင်းရှိတယ်လို့တရုတ်မြန်မာရေနံပိုင်လိုင်းစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တူက VOA ကိုပြောပါတယ်။ဧပြီလဇန်ပိုင်းတုန်းကမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဖွန်နမောင်လွင်တရုတ်နိုင်ငံကိုတွားရောက်ပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝိုင်းဤနဲ့တွေ့ဆုံခဲ့ရမှာကိုဗစ်ရောဂါကူးစက်မှုတိုက်ဖျက်ရေးအပြင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။အာဆီယံကမြန်မာစစ်ကောင်စီအစ်မြင့်တာဝန်ရှိသူတွေနဲ့ဆက်ဆံဖို့တွန်းဆုတ်နေချိန်မှာအခုလိုမြန်မာအစ်မြင့်ဝန်ကြီးတူကိုတရုတ်ကလက်ခံတွေ့ဆုံခဲ့ရကြောင်းလူ့ခွင့်ရေးအဖွဲ့ရဲ့ဝေဖန်ခံရတာလည်းဖြစ်ပါတယ်။
နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဗအံမြို့ကထောင်ကလေးအကျဉ်းထောင်မှာဧပြီလ29ရက်နေ့ကဆန္ဒပြစုပမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခြားရာဇဝတ်အကျဉ်းသားတွေကရိုက်နှက်ရာကစုပဆန္ဒပြမှုဖြစ်ခဲ့တယ်လို့ထောင်နဲ့နှိစက်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတူက VOA ကိုပြောပါတယ်။အကျဉ်းသားအချင်းချင်းနှိုက်ထက်စီးနင်းလုပ်မှုကိုဖြေရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့တာဖြစ်ပြီးနိုင်ငံရေးတည်ထချင်းတွေနဲ့တမန်အုပ်ရေးဆန္ဒပြခဲ့တာပါ။ရာဇဝတ်မှုမိုးရစေဝမှုအခြားအမှုတွေနဲ့အကျဉ်းကျနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြာခဏဆိုသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနင်းလုပ်တာတွေရှိတယ်လို့လဲထောင်ကလေးအကျဉ်းထောင်ကနေမကြာခင်ကမှပြန်လို့လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတယောက်ကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေတဲ့အချိန်မှာပဲထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးတော့အခြေအနေကိုထိန်းသိမ်းခဲ့တာပါအကျဉ်းဦးစီးဌာနတာဝန်ရှိသူတဦးကတော့ဖအာမြုပ်ထောင်ကလေးအကျဉ်းထောင်မှာထောင်ဆူပုံမှုဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန့်ကျင်သူဆန္ဒပြသူထောင်နဲ့ချီမြန်မာနိုင်ငံတော်ကအကျဉ်းထောင်ထဲမှာဖမ်းဆီးချုပ်နှောင်ခံထားတာပါရန်ကုန်အင်းစိန်ထောင်မန္တလေးဦးပိုတောင်အပါအဝင်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေအပေါ်ဖိနှိပ်မှုကိုမကျေနပ်လို့ဆိုပြီးဆန္ဒပြတာတွေရှိခဲ့ပါတယ်ဧပြီလ3ရက်နေ့ကပဲမုံရွာအကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေဆန္ဒပြတာကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှုအတွင်းတဦးတည်ဆုံးပြီးတော့9ဦးဒဏ်ရာရခဲ့ပါတယ်။အကျဉ်းထောင်တွေထဲကဆန္ဒပြမှုမှာပါဝင်တဲ့အကျဉ်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာ၊ဆေးကုသခွင့်မပေးဘဲတိုက်ပိတ်တာတွေလည်းလုပ်နေတယ်လို့ရှစ်နေရီအရက်ဖက်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်
။စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသစုံမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်တိုက်ဆိုးလို့ပေါ်ပေါက်နေပြီးတော့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်နေရဆုံကွာထွက်ပြေးရတဲ့ပြည်သူတိမ့်ချီရှိနေပါပြီ။စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်၊ကရင်ပြည်နယ်တို့မှာလည်းတိုက်ပွဲတွေဆက်မပြတ်ဖြစ်နေတဲ့အတွက်ပြည်သူတွေအိုးအိမ်ဆုံးရှုံးနေရပါတယ်။ဧပြီလ25ရက်နေ့ကစလို့စကိုင်းတိုင်းချင်းတွင်းမြေယိုအောက်ဖက်စစ်တပ်ရဲ့နေမြေရှင်းလင်းရေးမှာရွာလုံးကျုံမိရှို့ခံနေရတဲ့အတွက်ထွက်ပြေးရတဲ့ရွာကန်ထောင်ချီရှိတယ်လို့ဒေသခံတွေကဆိုပါတယ
်။ဟိုကတော့ဇင်ကလေးကတော့စာပြေနောက်နဲ့ဖုန်းကြောင်းမယ်ကြံတယ်ကွာ။ကြံတာအကုန်လောင်သွားတယ်ကွာ။အခုမနေ့ရာကျန်တဲ့အိမ်ဆယ်လုံးလောက်ကျန်တဲ့ဟာကိုကနေ့မနေ့ဖြတ်ပြီးရှို့ပြတာမနေ့ကဟိုဟာရေရှို့ရှို့ပြီးလို့အဲ့ဒါဆယ်လုံးကျန်တဲ့ဟာကနေ့မနေ့ဖြတ်ရှို့တယ်ဟိုကရာတအိမ်ကမကျန်တော့ဘူးစံတော့ကလည်းဟိုဟာအဲ့လိုရှို့ခံရတယ်ဗျာစံတော့ကသူတို့ကသူတို့ရောမီးရှို့မှလို့ဟိုအပြည့်အချင်းမုံမှတိုက်ခိုက်မှလို့အဲ့လိုပြင်လာထားလို့တဲ့လူတွေကတော်တဲ့ကိုဖက်ရှောင်းကြတာအဲ့ဒီအချိန်မှာသူတို့ကစံတော့ကိုဝင်ပြီးညအိတ်အာမညမှာပထမညကလေးလုံးမရှိပြန်ရယ်ဟိုဟာလောင်းချစ်ကိုရောက်ပြီးမှနောက်ကျောင်းပြန်တုံပြီးတန်တော့ကိုတခါရွာလာမရှိပြန်တာအဲတန်တော့ကတော့ဝါလောက်အင်ဂျီ40ကျော်လောက်တော့45ရင်းလောက်တော့ကျန်လိုက်တယ်ကျန်တာတော့အခုလောင်တော့တယ်ဒုက္ခနဲ့ဒေရီရတော့ဒါလူပဲဖြစ်တယ်လူနေထိုင်ပြီးမှညအဲ့လိုလူတန်းတဲ့ဥစ္စာလေးနဲ့စားတောင်းနေရတာကတော်တယ်မှာဟိုဟာကတန်တော့ကလေးချင်းဟိုဟာ2000နာမည်လောက်ရှိတယ်ဗျ1800ကျော်ပါ။တွာကဇင်ကလေးရော2000ကျော်ရှိရင်ကတော့3000လောက်ရှိတာဗျ။
ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွာလုံးကျွန်းမီးလောင်ကျွမ်းခဲ့တာမှာစစ်ကောင်စီကမီးရှို့ခဲ့တာလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကကြေးရွာတွေမီးရှို့ခံရတာပြည်သူတွေတပ်ဖြတ်ခံနေရတာကဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစွပ်စွဲပြောဆိုတာလည်းရှိပါတယ်။ကရင်နဲ့ချင်းပြည်နယ်ဘက်မှာတော့နေဆက်ဘက်ကိုပြည်သူတွေထွက်ပြေးခိုလုံခဲ့ကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံမတ်လ22ရက်နေ့ထုတ်ပြန်ချက်အရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံတဝန်းလုံးမှာထွက်ပြေးနေရသူ5သိန်းကျော်ရှိပြီးချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာနေရက်ဆုံခွာထွက်ပြေးရသူ2သိန်း8000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ
်။တပတ်တွင်ထိတ်တန့်ရောက်ဖမ်းဆီးခိုင်းတဲ့ကိုတပတ်တွင်ထိတ်တန့်ရောက်မြမသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ကလသမကတွင်မူချိုအန်တိုနီယိုဂူတရက်စ်ကယူကရိန်းနိုင်ငံကိုဒီသတင်းပတ်ထဲမှာတွားရောက်ခဲ့ပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ကလသမကတွင်မူချိုဟာမြို့တော်ကီဖ်အပြင်ရုရှားတပ်ဖွဲ့တွေပြန်ရုတ်သိမ်းသွားပြီးတော့အရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံထားရကြောင်းတွေ့ရှိခဲ့ရတဲ့ဘူချာမြို့တွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ဆီယာဆွေမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ရုရှားအနေနဲ့နိုင်ငံတကာယာစုဝတ်တရားရုံး ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကလတွင်မူချိုကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့ကတော့ကုလသမဂ္ဂတွင်မူချိုဂူတရက်စ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်္ဂါနေ့ကမော်စကိုမှာတွေ့ဆုံခဲ့ပြီးဖြစ်ပါလေ။အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော်စတင်နဲ့နိုင်ငံခြားရေးဝင်ကြီးအန်တိုနီဘလင်ကင်တို့လည်းဒီသတင်းပတ်ထဲမှာယူကရိန်းနိုင်ငံကိုသွားရောက်ခဲ့ပြီးတော့အမေရိကန်အနေနဲ့ယူကရိန်းအတွက်စီးရဲအကူအညီတွေထပ်ပေးမယ်လို့ပြောဆိုသွားခဲ့ပါလေ။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ဟာကမ္ဘာစားသုံးကုန်ဈေးကွက်အပေါ်မှာအပြင်းထန်ရိုက်ခတ်ပြီးတော့နိုင်ငံတကာကုန်သွယ်ရေးထုတ်လုပ်မှုနဲ့ဝယ်ယူသုံးစွဲမှုပုံစံတွေကိုပြောင်းလဲသွားစေခဲ့တဲ့ဆိုပြီးတော့ကမ္ဘာပြည်ရဲ့နောက်ဆုံးစားသုံးကုန်ဈေးကွက်အလားအလာခန့်မှန်းချက်မှဖော်ပြထားပါသေးတယ်။စားသုံးကုန်ဈေးနှုန်းတွေ2024ခုနှစ်နှစ်ကုန်အထိတခါမှမကြုံဘူးတဲ့ဈေးနှုန်းနဲ့ဆက်တက်နေအောင်မယ်လို့ကမ္ဘာဘဏ်ကစီးပွားရေးသုတေသီတွေကပြောပါသေးတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းစွမ်းအင်လောင်စာဈေးနှုန်းတက်လာတာဟာ1983ခုနှစ်ကမ္ဘာရေနဲ့အကျက်တဲကျုံခဲ့ရပြီးနောက်ပိုင်းမှာအမြင့်ဆုံးဖြစ်ပြီးတော့ယူကရိန်းနဲ့ရုရှားနှစ်နိုင်ငံစလုံးကထုတ်ကုန်အများအပြားထုတ်လုပ်တဲ့နိုင်ငံတွေဖြစ်တာကြောင့်စားသောက်ကုန်ဈေးတွေတက်လာတာကိုကမ္ဘာပြည်စီကံစာမှာဖော်ပြထားတာပါ။တဘာဝတန်ငွေကိုအားထားထုတ်လုပ်တဲ့ဓာတ်မြင့်ဩဇာဈေးတွေလည်း2008ခုနှစ်နောက်ပိုင်းအမြင့်ဆုံးကိုရောက်နေပါတယ်။စီးရဲရိုက်ခတ်မှုကုန်သွယ်ရေးနဲ့ထုတ်လုပ်မှုတွေပြတ်တောက်သွားတာကြောင့်ရေနံစိမ်းဈေးက2022အတွင်းမှာပြင်းပြတက်ပြီးပါကိုဒေါ်လာ100အထိတက်သွားနိုင်ပြီးတော့2021ကတည်းကစရေ40ရာခိုင်နှုန်းတက်သွားတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။2021အတွင်းမှာကမ္ဘာတဝက်ဈေးအသုံးစရိတ်ကအရင်ကမကြုံဘူးတဲ့အခြေအနေမျိုးနောက်တစ်ချိန်ထပ်တိုးလာတယ်လို့ဆွီဒင်အခြေစိုက်စတော့ခ홈နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာနစီပရီကစီရင်ခံစာထုတ်ပြန်ထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ဈေးလှုပ်ရှားမှုတွေအတွက်ရုရှားနိုင်ငံဘက်ကဈေးအသုံးစရိတ်တုံ့ပြန်တာမျိုးဥရောပနိုင်ငံတွေဘက်မှလည်းအလားတူလှုပ်လာနိုင်တယ်လို့စီရင်ခံစာမှာခန့်မှန်းထားပါတယ်။ကိုဗစ်ကရောဂါကြောင့်စီးပွားရေးဆွေးနွေးမှုတွေကြုံရပေမဲ့လည်းကမ္ဘာတဝက်နိုင်ငံတွေဟာစစ်လက်နက်တွေပို့ပြီးတော့စုဆောင်းနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့နှစ်အတွင်းဖြန့်မြစစ်အသုံးစရိတ်3.8%ခန့်နှုန်းထပ်တိုးခဲ့တဲ့အကြောင်းစီးကစားမှာဖော်ပြထားပါလေ2021ခုနှစ်အတွင်းကမ္ဘာတဝက်စစ်အသုံးစရိတ်9%တိုက်တိုးလာတာကြောင့် 1.1 ထရီလီယံထိရောက်လာတဲ့အကြောင်းစီပရီအဖွဲ့အကြီးတန်းသုတေသီတယောက်က AFP သတင်းဌာနကိုပြောပါလေရုရှားရဲ့စစ်အသုံးစရိတ်က 1.9% ခန့်နှုန်းတိုးလာပြီးတော့3%တိုက်ထပ်တိုးလာတာကြောင့်ဒေါ်လာ 65.9 ဘီလီယံထိရောက်သွားတာပါစစ်သုံးစိတ်ဟာရုရှားနိုင်ငံတစ်ခုလုံးရဲ့ပြည်တွင်းထုတ်ကုန်ပမာဏ GDP ရဲ့ 4.1% ခန့်လုံးနဲ့ညီပါလေယူကရိန်းနိုင်ငံရဲ့စစ်အသုံးစိတ်လည်းခရိုင်းမီးယားဒေသအသိပိုက်ခံရပြီးတဲ့နောက်ပိုင်းမှာ82%ခန့်လုံးတိုးလာခဲ့ပါလေအမေရိကန်ကတော့တခြားနိုင်ငံအလုံးထက်ပိုများပြီးတော့ဒေါ်လာဘီလီယံ800%ရှိနေတာပါ2021ခုနှစ်အတွင်းမှာ 1.4% ခန့်လုံးတိုးလာခဲ့တာပါယူကရိန်းစစ်ပွဲကြောင့်ဥရောပမှာတင်းမာမှုတွေတိုးလာနေရာကြောင့်စစ်သုံးစိတ်ထပ်တိုးဖို့နေတို့အဖွဲ့ဝင်နိုင်ငံတွေပုံများလာမယ်လို့အစည်းအဝေးကစားမှာဖော်ပြထားပါသည်ပေတင်းတဲ့ဒုံးကြီးတွေနဲ့တခြားအစင်မြေဆက်လက်နယ်တွေကိုပြသခဲ့တဲ့တင်းလာနေညတော့ကစီးရေးပြအခမ်းအနားကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျိုအွန်းကိုလိုက်တက်ရောက်ကြည့်ရှုခဲ့ပါလေမြောက်ကိုရီးယားအနေနဲ့နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုမြန်နိုင်သမျှအမြန်ဆုံးအားကောင်းအောင်လုပ်သွားမယ်လို့တင်းလာရင်နောက်ပိုင်းမှာကျင်းပခဲ့တဲ့စီးရေးပြအခမ်းအနားတွေကင်ဂျိုအွန်းကပြောခဲ့ပါလေမြောက်ကိုရီးယားရဲ့စီးရေးအရာထိတ်တဲရေဆိုင်မှုဖြစ်ပေါ်တဲ့ဘေးနိုင်ငံကိုမဆိုချေမုန်းသွားမယ်လို့အမေရိကန်နဲ့သူ့မဟာမိတ်တွေနဲ့တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာနေတဲ့မြောက်ကိုရီးယားကောင်ဆောင်ကပြောပါလေမြောက်ကိုရီးယားရဲ့နျူကလ ဒီကနေ့ခေါင်းဆောင်ရဲ့အတွင်းသတင်းတွေထဲမှာထိတ်တန့်ကိုတက်တာတဲ့တရင်ကတော့ဒီအမန်နျူအယ်ပိုင်ဆိုင်နဲ့အခြေခံအကြောင်းရင်းကစစ်ပွဲတွေကိုဟန်တာဖို့အတွက်ဖြစ်ပေမဲ့လေလိုအပ်လာရင်တော့ဒီထက်ပိုပြီးတော့အသုံးချသွားမယ်လို့လည်းသူကပြောတာပါဒီစီးပြခန်းနာကိုမြောက်ကိုရီးယားစစ်တပ်တီထောင်နဲ့နှစ်90ပြည့်အထိမ်းအမှတ်ကျင်းပကြရလေဖြစ်ပါသေး ပြည်သူလက်ရှိသမရအမန်ဂျိုမက်ခရွန်ကနှစ်ထောင်နှစ်ဆနစ်သမရွေးကောက်ပွဲမှာပြိုင်ဘက်မရီလက်ပန်းကိုမဲရီအတွက်50%သမ၅လေးရာခိုင်နှုန်းနဲ့အနိုင်ရခဲ့ပါသည်။၅နှစ်တာအပြောင်းအလဲတွေပေါ်ခဲ့ပြီးတော့ကောင်းမွန်တဲ့အခြေအနေရောခက်ခဲတဲ့အခြေအနေတွေပါတခါမှမကြုံဘူးတဲ့အကျက်တဲတွေရေဆိုင်ခဲ့ပြီးချိန်မှာဒီနေ့ဒီတိုင်းပြည်ပေါ်မှာသမအဖြစ်နောက်ထပ်၅နှစ်ပြန်ပြီးတော့ဦးဆောင် ဖြစ်ပါသည်။မကြခင်ကလုပ်ခဲ့တဲ့လူမှုစီတမ်းတွေမှာတော့ပြည်သူနိုင်ငံသားအများစုကကိုဗစ်ကရောဂါနဲ့ရွေးကွဲအကျက်တဲလို့မျိုးကမ္ဘာအကျက်တဲကိုရင်ဆိုင်ရမှာသမ္မတမက်ခရွန်ကအသင့်တော်ဆုံးခေါင်းဆောင်ဖြစ်တယ်ဆိုပြီးတော့ဖော်ပြကြပါသည်။သမ္မတဟောင်းဖရန်စွာဟော်လန်လက်ထက်မှာလည်းမက်ခရွန်ကစီးပွားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့တာပါ။အသက်44နှစ်အရွယ်နိုင်ငံရဲ့အရာအလယ်ဘဟုဘာတွေရှိတဲ့သမ္မတမက်ခရွန်ကရွေးကွဲစစ်ပွဲမှာငြိမ်းချမ်းရအောင်တတ်တမန်ရဲ့အရာအကျိုးစားအားထုတ်နေရလေဖြစ်ပါသည်။မဲခင်ပြောင်စုမှာတော့ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အပြင်ကိုဗစ်အားဖြင့်ကာကွယ်ဆေးလည်းနှလုံးထိုးထားပြီးတဲ့ဒုသမ္မတကမလာဟဲရစ်ကိုဗစ်ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတဂရော်မှာတော့ကိုဗစ်ပိုးမတွေ့ခဲ့ရပါဘူး။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရှန်ဟိုင်းမြို့တော်ကလိုပဲအသွားလာကန့်သတ်ချက်လော့ကဒေါင်းတွေချထားပြီးတော့ကိုဗစ်စစ်ဆေးမှုတွေတိုးလုံနေပါလေ။လူဦးရေ22သန်းရှိတဲ့ဘေကျင်းမြို့တော်မှာအစုလိုက်အပြုံလိုက်ကိုဗစ်စစ်ဆေးမှုတတုပ်စီလုံနေတာဒီစစ်စင်းဘက်ထဲမှာ3ကြိမ်ရှိသွားပြီးတဲ့နောက်ကိုဗစ်ကူးစက်ခံရသူတွေရှိတဲ့အကြောင်းရုံးနဲ့ရက်ကွက်နေရာတွေကိုသွားလာခွင့်ကန့်သတ်ထားပါလေ။မြို့ကန်အယောက်တန်း20လောက်စစ်ဆေးပြီးချိန်မှာဘေကျင်းမြို့တော်မှာကိုဗစ်လူနာသက်အယောက်50လောက်တွေ့ခဲ့ရပါတယ်။ထိုင်ဝမ်ကျွန်းမှာတော့ကိုဗစ်ကူးစက်သူအသစ်တပေါင်းကျော်အဖြစ်မကြုံစဘူးစံချိန်တင်မြင့်တက်နေရာကြောင့်ထိုင်ဝမ်ဒေသခံတွေကာကွယ်ဆေးအပြေးလွှာသွားထုတ်နေကြပါသည်။နှစ်နှစ်ကျော်ကြာနိုင်ငံခြားခီးသွားလာမှုပိတ်ထားတဲ့နီပေါ်နိုင်ငံမှာတော့နိုင်ငံခြားခီးသွားတွေကိုပြန်ပြီးတော့လက်ခံနေပါသည်။ကေယောကမတိုင်ခင်2019တုန်းကနီပေါ်ကိုလာရောက်တဲ့ခီးသွားအယောက်1.2တန်းရှိခဲ့တာဖြစ်ပြီးတော့အခုခီးသွားလာမှုပြန်ပြီးတော့ဖွင့်နေနောက်ပိုင်းနိုင်ငံစီးပွားအကျက်တွေကိုဖြည့်ရှင်းနိုင်မဲ့ခီးသွားလုပ်ငန်းကနိုင်ငံဝင်ငွေပိုတိုးလာဖို့နီပေါ်အစိုးရကမျှော်လင့်နေကြလည်းဖြစ်ပါရဲ့ရှင်
။တပတ်အတွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမအီးတန့်စင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ burmese@viewnews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတစ်လက်အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကြီးမှာထင်ရှားတဲ့ရှမ်းကောင်းဆောင်တဦးဖြစ်သူဦးခွန်ထွန်းဦးဟာရန်ကုန်မြို့ကိုမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့မှာအနားယူမယ်လို့ပြောပြီးအိမ်ရာထဲဝင်သွားပြီးတဲ့နောက်အိမ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဘက်အထွေထွေတွင်းရင်းမှုစိုင်းလိပ်ကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းစိုင်းလိပ်ကVOA ကိုပြောပါတယ်ခွန်ထွန်းဦးဟာ SNLD ပါတီရဲ့ဥက္ကဋ္ဌအဖြစ်ပါတီစထူထောင်ချိန်ကလေးက30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီးတော့2021ခုနှစ်မှာပါတီတာဝန်တွေကနေအနားယူခဲ့ပါတယ်။သူ့ရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စစ်ဆေးရအဆက်ဆက်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရသလိုထောင်ဒဏ်နှစ်ရှည်ချမှတ်တာကိုလည်းခံခဲ့ရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့ဇနီးဖြစ်သူနဲ့ဒူသားတစ်ယောက်နဲ့သမီးတစ်ယောက်ကြံရစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ February 1ရက်နေ့ကစပြီးတော့ April 29ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်ဤမျိုးမျိုးနဲ့တေဆုံးသူပေါင်းဟာ1803ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APB ကထုတ်ပြန်ထားပါတယ်ခင်ဗျာဒီညအတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတံပိုင်းဆိုင်ရာ Engineer ကCedric Franklin ဖြစ်ပြီးတော့ရုပ်သံဆိုင်ရာ engineer ကတော့ Charles Denmark ဖြစ်ပါတယ် View American အတန်ရဲ့စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 1925နဲ့32တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.